Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ23ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်ကျမအခင်ပြုထွေးပါ။မွတ်စလင်အများစု6နိုင်ငံကပြည်သူ့အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုဟန်တားဖို့နောက်ထပ်ဖဲရယ်တရားရုံးတစ်ခုကဆုံးဖြတ်လိုက်တဲ့အပေါ်မှာသမ္မတထရမ့်ကလည်းပြန်လည်တိုက်ခိုက်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားမှာတော့ဖမ်းဆီးခံထားတဲ့ဒီအမေရိကန်ကောလိပ်ကျောင်းသားတဦးဒီနေ့ပြန်လည်လွတ်မြောက်လာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့တောင်ပိုင်းမှာမြေပြိုမှုကြောင့်လူ40ကျော်သေဆုံးပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်သိကြည့်တိုင်းနဲ့အတူဖျက်ပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။တည်ငြိမ်ပြည်နာဆင်ကြားမဲ့တည်ငြိမ်တော်တွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဆွေးနွေးပါလီမန်အတွင်းပြောကြားတဲ့မိန့်ခွန်းနဲ့ပတ်သက်လို့
We feel confident that with our people firmly behind us in their desire for a truly democratic system where the military will be a professional and respected institution
ဆန်းပတ်သက်လို့တည်ငြိမ်ပြည်မှာပြည်စုံနာဆင်ရပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုအခမ်းအနားတခါကချင်းစစ်ပွဲနှစ်ပတ်လည်ဆုတောင်းပွဲဦးဆောင်သူတွေရဲ့တရားရုံးမှုနောက်ဆုံးအခြေအနေတွေနဲ့စင်ကာပူရောက်မြန်မာအလို့သမားတွေရင်ဆိုင်နေရတဲ့ပြဿနာအကြောင်းတွေကိုပါနှားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်ခင်ပြုထွေးနဲ့မတ်သိငီထိုက်တို့ပြောပြပေးပါမယ်ရှင်
။အခြေဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့မွတ်စလင်နိုင်ငံ6နိုင်ငံကပြည်သူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတရဲ့အမိန့်ကိုဟန့်တားတဲ့ဒီဖက်ဒရယ်ယူကန်တရားရုံးတစ်ခုရဲ့နောက်ဆုံးချုံးပြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုလိုက်ပါတယ်။တိုင်းပြည်အတွက်အန္တရာယ်ရှိနေတဲ့အခုလိုအချိန်မျိုးမှာခီးသွွားလာခွင့်ကန့်သက်တဲ့သမ္မတရဲ့အမိန့်ကိုဒီအမှတ်ကိုယူကန်တရားရုံးကနေဟန့်တားခဲ့တယ်လို့ပဲအခုထပ်ပြီးတော့ဟန့်တားအောင်မယ်ဆိုတာကိုလည်းသူမျှော်လင့်ထားပြီးသားပါလို့ဆိုပြီးသမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီနေ့ရေးသားပါတယ်။ပြီးခဲ့တဲ့မတ်လ၂ရက်နေတုန်းကသမ္မတထရမ့်ချမှတ်ခဲ့တဲ့ခီးသွွားလာမှုယာယီကန့်သက်မိတ်ဟာသမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပြီးတော့ဒါကိုစိုက်ငံ့ချဖို့ San Francisco မြို့ကအမှတ်9အယူခံတရားရုံးကနေတနင်္လာနေ့မှာတခဲနဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီ San Francisco တရားရုံးရဲ့ဆုံးဖြတ်ချက်ဟာ Iran, Sudan, Somalia, Yemen, Syria နဲ့လေပြားနိုင်ငံတွေကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ကိုခီးသွွားလာခွင့်ကန့်သက်တဲ့သမ္မတရဲ့အမိန့်ကိုနောက်တစ်ကြိမ်စိုက်ငံ့လိုက်တာဖြစ်ပါတယ်။ဒီအရင်အစောပိုင်းကလည်းဒီသမ္မတရဲ့အမိန့်ကိုမေလန်းပြည်နယ်တရားသူကြီးကစိုက်ငံ့ချဖို့ဆုံးဖြတ်တဲ့အပေါ်မှာ Virginia ပြည်နယ်အခြေစိုက်အမှတ်၄ယူကန်တရားရုံးကလည်းဒီစိုက်ငံ့မှုအတိဖြစ်တဲ့အကြောင်းကိုမေလ25ရက်နေ့ကဆုံးဖြတ်ထားတာဖြစ်ပါတယ်ရှင်
။ American ရှင်းနေတဲ့ Jeff Session ဒီကနေ့အင်ကာနေ့မှာလွှတ်တော်ရှင်းမောက်ထွက်ဆိုဖို့ရှိပါတယ်။အထက်လွှတ်တော်ကော်မတီရှင်းမောက်မှာတော့ရှင်းနေချုပ်အနေနဲ့ရုရှားတန်အမတ်နဲ့အဆက်အသွယ်နောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI အခြေအကဲကိုယာရုကထုတ်တဲ့ကိစ္စမှာပါဝင်ပတ်သက်မှုတို့နဲ့ကိုမေးမြန်းခံရမယ့်အနေအထားရှိပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကျန်းမာဖွဲ့ကတော့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်မွေခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်ခင်လပိုင်းအလိုမှာရုရှားတန်မှဆာဂေးကီလီယက်နဲ့နှစ်ကြိမ်စကားပြောဆိုခဲ့တာကိုဝန်ခံခဲ့ပြီးတဲ့နောက်မှာတော့ FBI ရဲ့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဝင်မပါတော့ဘူးလို့ရှင်းနေချုပ် sessions ကပြီးခဲ့တဲ့မတ်လမှာပြောဆိုခဲ့တာပါ။ရွေးကောက်ပွဲစည်းဝေးကာလအတွင်းရုရှားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ပြီးခဲ့တဲ့ဇန်နဝါရီလရှင်းနေချုပ်အဖြစ်အတည်ပြုကြားနာပွဲမှာ Jeff Session ကပြောဆိုခဲ့တာပါ။Mr. Session ရဲ့ဆွေးနွေးပြောဆိုမှုတွေကထက်လွတ်တော်အမှတ်တရအနေနဲ့ဆောင်ရွက်ချက်သားဖြစ်တယ်လို့တရားရေးဌာနကပြောခဲ့ပါတယ်။ထုတ်ပယ်ခဲ့တဲ့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွတ်တော်ထောက်လှမ်းရေးကော်မတီမှကြားနာမှုအပြီးတရင်တစ်ပတ်နီးပါးကာလအတွင်းမှာရှင်းနေချုပ် Session ကိုကြားနာစစ်ဆေးတာလည်းဖြစ်ပါလိမ့်ရှင်
။ရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေတွန်းမြင့်ချမှတ်မဲ့ဥပဒေတရက်ကိုအမေရိကန်ထက်လွတ်တော်အမှတ်ချုပ်ကတနင်္လာနေ့ကသဘောတူလိုက်ကြပါတယ်။ဒီဥပဒေထဲမှာတော့လက်ရှိချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုသမ္မတအင်ပီရိုကဆိုင်းငံ့ဓမ္မမုံရုပ်သိမ်းတာလုပ်ခဲ့မယ်ဆိုရင်ကွန်ဂရက်စ်တော်ကဂျာကိုပြန်လည်တုံ့တက်ခွင့်နဲ့ထက်သွင်းထားပါတယ်။ပါတီနည်းစုံကပုံကိုယ်တွေပါဝင်တဲ့ဒီသဘောတူညီချက်ဟာအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားနေတဲ့အထက်လွှတ်တော်မှဥပဒေပြင်ဆင်ချက်တရက်အဖြစ်နဲ့မူကြမ်းထွက်လာခဲ့တာပါ။ ဒီမူကျန်းကိုအချက်လွှတ်တော်တရားလုံးကအခိုင်အမာထောက်ခံအတည်ပြုမယ်ဆိုရင်တော့ဒီသမ္မတတော်နဲ့ထရမ်ကနောက်ဆုံးလက်မှတ်ရထုတ်အတည်ပြုရမှာဖြစ်ပါတယ်။အခုပြင်ဆင်ချက်ထဲမှာတော့ရုရှားဆွေရကခရိုင်းမီးယားနဲ့ယူကရိန်းရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုကိုချုပ်ဖောက်တာမင်းပြောင်ကြိုက်ဆိုင်ပါတိုက်ခိုက်နေတာအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ခဲ့တာတွေအပြင်စီးရီးယားရေ
ုံးရှုံးခဲ့ပြီးတဲ့နောက် EU တဲ့ကနှုတ်ထွက်ဖို့ Brexit ဆွေးနွေးမှုတွေကျရင် EU နဲ့ဆက်ပြီးနီးကပ်တဲ့ဆက်ဆံရေးထားနိုင်အောင်ဆွေးနွေးညှိနှိုင်းဖို့ဗြိတိန်ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်။ဗြိတိန်အတွက်အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့ EU ရဲ့ဈေးကွက်ကိုအခုလက်ရှိရရှိထားတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေအတိုင်းဆက်ပြီးရရှိဖို့အရေးကြီးတယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်စီယုံဆောင်ရွက်ပေးနေတဲ့ Institute of Director က Stephen Martin ကပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲမှာဘဲပါတီကမှလွတ်တော်မှအမတ်နေရာအများစုအနိုင်မရခဲ့သလိုကွန်ဆာဗေးတစ်ပါတီကလည်းညွန်ပေါင်းအစိုးရဖွဲ့ဖို့ကြိုးစားနေရစေအခြေအနေကြောင့်ဗြိတိန်စီးပွားရေးနှိမ့်ွက်မဲ့အလားအလာတွေပြသနေပါတယ်။နိုင်ငံရေးမရေရာမှုနဲ့ Brexit အခြေအနေကြောင့်လုပ်ငန်းတွေအပေါ်ယုံကြည်မှုကျဆင်းနေတာဖြစ်တယ်လို့ကုမ္ပဏီအကြီးအကဲတွေကစစ်တမ်းတစ်ခုထဲမှာပြောပါတယ်။ဝန်ကြီးချုပ်ထရီဇာမေကတော့ရွေးကောက်ပွဲရလဒ်အတွက်သူ့ပါတီဝင်အမတ်တွေကိုတောင်းပန်ခဲ့ပြီးဒီပြဿနာဖြစ်အောင်သူလုပ်ခဲ့တာမို့သူပြဿနာကိုရှင်းမှမယ်လို့ပြောဆိုထားပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့စိုင်းဒိုမီတာ24 kHz 12395စိုင်းဒိုမီတာ25 kHz 11965စိုင်းဒိုမီတာ32 kHz 9323စိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာစိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တိုင်းကနေအင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံကသတင်းတွေဆက်ပြီးတော့တင်ပြပေးတော့ပါမယ်။မြောက်ကိုရီးယားနိုင်ငံမှာ2016ခုနှစ်ကဝါရဖြတ်ပိုစတာတစ်ခုကိုခိုးယူဖို့ကြိုးစားမှုနဲ့65နှစ်ချခံထားရတဲ့ american college ကျောင်းသားတယောက်ကိုမြောက်ကိုရီးယားဆွေရကပြန်လွတ်ပေးလိုက်ပြီလို့ american နိုင်ငံသားရုံးကြီး rex silasen ကပြောဆိုလိုက်ပါတယ်။O21B ကိုထောင်ကနေပြန်လွတ်ပေးလိုက်ပြီးဖြစ်ပြီးတော့သူဟာအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့ဝင်ကြီးတယ်လဆန်ကကြေညာချက်မှာဖော်ပြထားပါတယ်။ဒီအမေရိကန်နာမည်ကြီးဘတ်စကတ်ဘောအားကစားသမားဒင်းနစ်ရော့ဒ်မန်မြောက်ကိုရီးယားနိုင်ငံကိုအင်္ဂါနေ့ကတွားရောက်ခဲ့ပြီးတဲ့နောက်အခုလို 1B ပြန်လွတ်လာတဲ့ကြေညာချက်လည်းထွက်လာတာပါ။သူရဲ့ခီးစဉ်အတွင်းမှာအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်တွေအကြားဆက်ဆံရေးလမ်းပွင့်သွားစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရော့ဒ်မန်ကပြောဆိုထားပါတယ်။ရော့ဒ်မန်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ခင်မင်ရင်းနှီးသူဖြစ်ပြီးတော့2013ခုနှစ်ကတချိန်မြောက်ကိုရီးယားကိုသွားရောက်ခဲ့ပူပါတယ်။အဲဒီတုန်းကတော့အမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းရဲ့အကျော်မော်ဟောင်းတွေပါဝင်တဲ့ဘတ်စကတ်ဘောအသင်းတစ်သင်းနဲ့အတူသွားခဲ့တာပါ။အဲဒီမှာကင်ဂျွန်အွန်းရဲ့မွေးနေ့ဆုတောင်းတခြင်းလဲတည်ဆူခဲ့ပူပါတယ်။ကင်ဟာဘတ်စကတ်ဘောဝါသနာဦးတယောက်ဖြစ်တယ်လို့သိရပြီးတော့အထူးသဖြင့်တော့ဒီ1990လွန်ကာလကရော့ဒ်မန်ကစားခဲ့တဲ့ Chicago Bulls အသင်းကတော့သူ့ရဲ့အကြိုက်ဆုံးအသင်းတစ်ခုဖြစ်ပါတယ်ရှင်
။ဘိုအမေရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ပနားမနိုင်ငံအနေနဲ့ထိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးထားရှိနေရာကနေရပ်ဆိုင်ပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးပြောင်းလဲတည်ဆောက်သွားမယ်အကြောင်းပနားမသမ္မတယွန်းကာလော့စ်ဘာရီလာကတနင်္လာနေ့နောက်ပိုင်းကကြေညာလိုက်ပါတယ်။ဒါဟာကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုအထူးကြံဖြစ်အောင်လှုံ့ဆော်နေတဲ့တရုတ်အစိုးရအတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အကြောင်းလေ့လာသုံးသပ်သူတွေကပြောဆိုပါတယ်။တနင်္လာနေ့ကရုပ်မြင်သံကြားမင်းကွန်းမှာသမ္မတကမဟာဗျူဟာအရရေးပါတဲ့တရုတ်အစိုးရနဲ့စီးပွားရေးဆက်ဆံမှုတွေတိုးမြင့်တိစောက်သွားမယ်အကြောင်းနဲ့အဓိကကုံတော်ရေးလမ်းကြောင်းဖြစ်တဲ့ပနားမတူးမြောင်းကိုအသုံးပြုတဲ့နိုင်ငံတွေထဲမှာဒုတိယအရေးပါဆုံးဖြစ်တဲ့တရုတ်နိုင်ငံနဲ့တန်တမာဆက်ဆံရေးအပြည့်အဝတိစောက်သွားမယ်အကြောင်းပြောဆိုသွားပါတယ်။ဒါဟာပနားမနိုင်ငံအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်တယ်ဆိုတာသူယုံကြည်ကြောင်းလည်းသမ္မတကပြောပါတယ်။ပနားမအစိုးရကထိုင်ဝမ်နဲ့ဆက်ဆံရေးရုပ်တည့်ဖြတ်တောက်လိုက်တာဟာတရုတ်ကိုအာခံနေတဲ့ထိုင်ဝမ်အစိုးရအတွက်အကျက်အတည်းဖြစ်စေပါတယ်။
Ivanka Trump တစိမ့်ရှုခနဲ့တွေထုတ်လုပ်တဲ့ဆက်ရုံတစ်ခုကိုစွန့်စားစေဖို့ကြိုးစားခဲ့တဲ့အလုတ္တမခွင့်ရေးလှရှားသူ၃ဦးကိုတရုတ်နိုင်ငံမှာဖမ်းဆီးလိုက်တဲ့ဖြစ်ရဟာဒီတရုတ်နိုင်ငံအတွင်းအလုတ္တမတွေဖိနှိပ်ခံရတဲ့အခြေအနေနဲ့အာဏာပိုင်တွေရဲ့လှစ်လူရှုမှုတွေကိုမိမောက်ထုတ်ပြလိုက်ပါတယ်။အမေရိကန်သမ္မတ Donald Trump ရဲ့သမီးလည်းဖြစ်နောက်သူ့ရဲ့လက်ထောက်လည်းဖြစ်တဲ့ Ivanka Trump ကသာအခုဖြစ်ရကိုထုတ်ဖော်ပြောဆိုလာမယ်ဆိုရင်အခြေအနေပြောင်းလဲသွားနိုင်တယ်လို့လူခွင့်ရေးတက်ကြွလှရှားသူတွေကပြောပါတယ်။ဒါပေမဲ့ Ivanka Trump အမတ်တစိမ့်ကုမ္ပဏီကတော့ဖမ်းဆီးခံထားရတဲ့အလုတ္တမရေးလှရှားသူတွေရဲ့ကံကြမ္မာနဲ့ပတ်သက် လို့တစုံတရာထုတ်ဖို့ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ဒီဒစိမ့်နဲ့ဖက်နက်တွေကိုအဲ့ဒီဆက်ယုံမှာထုတ်ခဲ့တယ်ဆိုတာကိုတော့အတိအပြုပြောဆိုထားပြီးအဲ့ဒီဖက်နက်တွေကိုပြီးခဲ့တဲ့မတ်လတုန်းကနောက်ဆုံးမှယူခဲ့တာလို့လည်းပြောပါရယ်။အလို့သမားခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့အလို့သမားရေးလှူရှားသူတွေနဲ့စုံစမ်းစစ်ဆေးသူတွေကိုလွတ်လွတ်လပ်လပ်စုံစမ်းဖော်ထုတ်ခွင့်ပြုဖို့တက်ကြွလှူရှားသူတွေကတရုတ်ဆွေရကိုတိုက်တွန်းနေတာပါ။ဒါပေမဲ့အခုထိတော့တရုတ်ဆွေရကဒီတက်ကြွလှူရှားသူတွေကိုပြန်လွှတ်ပေးဖို့လည်းငြင်းဆန်နေဆက်ဖြစ်ပြီးတော့ဒီလိုတွေဟာတရားမဝင်စောင့်ကြည့်တဲ့ကိရိယာတွေကိုသုံးပြီးကုမ္ပဏီရဲ့လုပ်ငန်းတွေကုန်ပစ္စည်းထုတ်လုပ်မှုတွေကိုထိခိုက်အောင်နှောက်ယှက်ပြုနေသူတွေဖြစ်တယ်လို့ဆက်ဆွဲပြောဆိုထားပါရရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမိုးကြီးပြီးမြေပြိုလာကြောင့်အနည်းဆုံး43ဦးသေဆုံးခဲ့ရပါတယ်။နိုင်ငံအရှိတောင်ပိုင်းကကုန်းမြင့်ဒေသတွေမှာရှားပွေကျေးဇူးရည်ဆက်လက်လှုပ်ဆောင်နေတာနဲ့အတူတည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့အင်ကာနေမှာသတိပေးထားပါတယ်။မနေ့တနင်္လာနေ့ကစပြီးမိုးရွာခဲ့ပြီးတဲ့နောက်မှာမြေပြိုပြီးအိမ်တွေဖုံးလွှမ်းကုန်တာဖြစ်ပါတယ်။အိန္ဒိယနဲ့နယ်စပ်မှာရှိတဲ့ရန်ကာမာတီဒေသမှာအဆိုအဆုံခန်းစားရပါတယ်။ဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းဒေသမှာပြီးခဲ့တဲ့လကလည်းဆိုင်ကလုန်းမုန်တိုင်းတန်းကြောင့်လူခဏဦးတည်ဆုံးပြီးအိမ်ပေါင်းတောင်းနဲ့ချီပျက်စီးခဲ့ရပါတယ်ရှင်။
ကညာနိုင်ငံမြို့တော်နိုင်ရိုဘီမှာလူနေခွနှစ်ထက်အဆောက်အုံတစ်ခုပြိုကျသွားတာမှာတော့လူများပြားပြားဆုံးနေပါတယ်။ဒီနေ့လာနေညမှာအဲ့ဒါလိုပြိုကျမသွားခင်မှာပဲအဆောက်အုံထဲမှာအကွဲချောင်းတွေပေါ်လာတဲ့အတွက်လူတွေကိုဘေးလူရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နိုင်ရိုဘီမြို့မှာလူပေါင်း၄000လောက်နေထိုင်နေတာဖြစ်ပြီးတော့အများစုကဒီဝင်ငွေနဲ့တဲ့ရက်ကွက်တွေဒါမှမဟုတ်စင်ရတဲ့ရက်ကွက်တွေမှာနေထိုင်နေကြတဲ့သူတွေဖြစ်ပါတယ်။နိုင်ရိုဘီမြို့မှာဒီအင်ချန်ဒီလိုအပ်ချက်တွေမြင့်မားနေတယ်လို့စောင့်လို့ရလုပ်ငန်းရှင်တွေဟာလည်းတခြားတရံမှာစီမင်းစည်းကမ်းတွေကိုလိုက်နာလေးမရှိပါဘူးရှင်။
နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့မတ်တရင်ထိုက်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစတိုက်ထုတ်လင်းပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဆွေရင်ပါလီမန်တွင်ပြောကြားတဲ့မိန့်ခွန်းနဲ့အရင်စပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဆွေရင်လွှတ်တော်မှာငြင်းငြင်းရေးရူဟင်ဂျာရေးနဲ့မြန်မာနိုင်ငံရေးပေါ်တမတော်ရဲ့လွန်မိုးမှုတို့နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။တမတော်ကိုအရက်ပဲအုပ်ချုပ်မှုအောက်မှာထားရှိနိုင်ရေးအနည်းနဲ့အမြန်ဖြစ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလဲဒေါက်အောင်ဆန်းစုကြည်ကပြောဆိုပါတယ်။မြန်မာဒီမိုကရေစီရဲ့ကြိုးပမ်းရုန်းကန်မှုတွေအဆုံးမသတ်သေးဘူးလို့လဲဒေါက်အောင်ဆန်းစုကြည်ကဆွေရင်လွှတ်တော်မှာမှတ်ချက်ပေးပြောဆိုသွားပါတယ်။အပြည့်အစုံကိုတော့မတ်တင်ကြီးထိုက်စုစည်းတင်ပြပေးပါမယ်ရှင်
။ For decades you have been a symbol.For struggle for democracy and freedom.
ဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံအတွက်ရောနိုင်ငံတကာအတွက်ပါဒီမိုကရေစီကြိုးစားရုန်းကန်ရမှုရဲ့မီးရှို့တစ်စောင်ဖြစ်ခဲ့ပါတယ်လို့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းကဆွီဒင်လွှတ်တော်အမတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်ဆွီဒင်လွှတ်တော်မင်ကွန်းမှာတော့ဒေါက်အောင်ဆန်းစုကြည်ကမြန်မာငြိမ်းချမ်းရေးဆောင်ရွက်ချက်နဲ့ဘလောက်ခရီးပေါက်နေပြီလဲဆိုတာကိုအဓိကထားပြောဆိုပြီးနိုင်ငံတကာရဲ့မြန်မာအပေါ်စိတ်ဝင်စားမှုအရှိဆုံးကိစ္စဖြစ်တဲ့ရခိုင်ပြည်နယ်တွင်ပဋိပက္ခအခြေအနေဒီမိုကရေစီစနစ်ကိုအပြည့်အဝအမှခံမထတဲ့အခြေခံဥပဒေကိစ္စအမျိုးသားပြန်လည်တည်မြဲရေးမှာစစ်တပ်နဲ့ပြည်လဲရေးကိုပါထည့်သွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံရေးမှာတပ်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးလွှတ်တော်တွင်မေးမြန်းမှုကိုတော့ဒေါက်အောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ်။
We feel confident that with our people firmly behind us.
တမရိုဟာနိုင်ငံရေးကင်းရှင်းပြီးလေးစားဖို့ကောင်းတဲ့အဖွဲ့အစည်းကြီးတရက်အနေနဲ့အရက်ဖက်အာဏာပိုင်တွေရဲ့လက်အောက်မှာထားရှိနိုင်တဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်တရက်ပေါ်ပေါက်လာရေးမှာပြည်သူလူထုကကျမတို့ရဲ့နောက်မှာအခိုင်အမာရပ်တည်ပေးနေတယ်ဆိုတာကိုယုံကြည်ပါတယ်။အနည်းနဲ့အမြန်ကျမတို့ဖော်ဆောင်နိုင်လိမ့်မယ်လို့လည်းယုံကြည်ထားပါတယ်။အမြန်ဖြစ်လာရင်တော့ပိုကောင်းတာပေါ့လေ။
လွှတ်တော်တွေမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကတက်ရိုက်ခန့်အပ်တဲ့တာဝန်ထမ်းဆောင်နေတဲ့တက်မတော်သားတွေ25ရာခိုင်နှုန်းပါဝင်နေတာဟာဒီမိုကရေစီစနစ်ရဲ့လုံနီးလုံဟာမဟုတ်ဘူးဒါကိုပြင်ဆင်လို့တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်ဒါပေမဲ့စစ်ဆက်ဆွေးနွေးညှိနှိုင်းမှုနဲ့ပြည်လည်အောင်ဆောင်ရွက်လို့တယ်လို့အခုလိုပြောဆိုပါတယ
် We must have members of the legislature who represent the people who have been elected by the people and who can be considered official representatives of the people
ပြည်သူလူထုကိုကိုစားပြုတဲ့သူတွေသာလွှတ်တော်မှာကိုစားပြုတက်ရောက်မှာဖြစ်ပါတယ်။ပြည်သူလူထုကိုတရားဝင်ကိုစားပြုသူတွေလို့တရားဝင်သတ်မှတ်ခံထားရတဲ့ပြည်သူလူထုကရွေးကောက်တင်မြှောက်သူတွေပဲဖြစ်ရမှာပါ။ဒါပေမဲ့ဒီလိုပြည်ပြင်ကြောင်းလဲနိုင်ဖို့ဆက်ဆက်ဆွေးနွေးရင်းနဲ့ပဲဆောင်ရွက်ရမယ်လေ။နောက်ဆုံးရည်မှန်းချက်ပန်းနိုင်ကိုရောက်ရှိဖို့ဆွေးနွေးညှိနှိုင်းမှုနဲ့တစ်စင်းချင်းသွားရမှာပါ။ဘာကြောင့်လဲဆိုတော့ကျမတို့လူမှုအဖွဲ့အစည်းရဲ့တည်ငြိမ်ရေးကိုထိပါတာမခံချင်းလို့ပဲဖြစ်ပါတယ်။ကျမတို့နိုင်ငံမှာတည်ငြိမ်ရေးကတိတ်ပြီးအရေးကြီးပါတယ်။ငြိမ်းချမ်းရေးအတွက်ရောတည်ငြိမ်ရေးအတွက်ပါကျမတို့မှာစိန်ခေါ်ချက်တွေအများကြီးရှိနေပါတယ်။
တပ်မတော်နဲ့ပြန်လည်တင့်မြင့်ရေးဆောင်ရွက်ချက်တွေအပေါ်မကြိုက်သူတွေရှိသလိုမလုံတင်ဘူးလို့ပြောသူတွေလည်းရှိပေမဲ့တပ်မတော်နဲ့ပြန်လည်တင့်မြင့်ရေးကအနာဂတ်မြန်မာနိုင်ငံတိုးတက်ဖို့အတွက်လိုအပ်ချက်ဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတကာခီးစဉ်တွေမှာမလွဲမသွေရင်ဆိုင်ရတဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးလဲဆွေဒင်လွှတ်တော်ဥက္ကဋ္ဌအာဘန်အာလင်းကမေးမြန်းခဲ့တာမှာတော့ဒေါက်ဆန်းစုကြည်ကအခုလိုတုံ့ပြန်ခဲ့ပါတယ်။
We have to make our people in the Rakhine secure, both the Muslims and the Rakhines. Making one community secure is not enough.
ဒီခိုင်ပြည်နယ်တွေကရခိုင်လူမှုအတိုင်းဝိုင်းရောမွတ်စလင်လူမှုအတိုင်းဝိုင်းရောလုံခြုံမှုရှိအောင်လုပ်ရပါမယ်။လူမှုအတိုင်းဝိုင်းတစ်ခုတည်းကိုကွက်ပြီးတော့လုံခြုံအောင်လုပ်ပေးရုံနဲ့တော့မလုံလောက်ပါဘူး။အတိုင်းဝိုင်းနှစ်ခုစလုံးလုံခြုံမှုရှိအောင်လုပ်ရမှာပါ။ဒါကအစိုးရရဲ့တာဝန်လည်းဖြစ်ပါတယ်။ပြည်ပအနေနဲ့ကတော့ဘက်တစ်ဖက်ထဲကိုရက်တည်ပြီးတစ်ဖက်ထဲကိုပဲထောက်ခံပံ့ပိုးတာမျိုးလုပ်နိုင်နေတယ်။ကျမတို့အနေနဲ့မလုပ်နိုင်ပါဘူး။လူမှုအတိုင်းဝိုင်းနှစ်ခုစလုံးကိုအလေးထားရမှာဖြစ်ပါတယ်။
ဒါ့အပြင်ကုလတွင်းမှုချုပ်ဟောင်းကိုပြာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအလုံးကိုလက်တင်ခံတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆွေဒင်လွှတ်တော်မှာပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ကအစိုးရအဖြစ်စတင်တာဝန်ယူခဲ့ပြီးနောက်ပိုင်းဒီဇိုင်းမှမှဆောင်ရွက်လာတဲ့မြန်မာငင်းချမ်းရေးလုပ်ငန်းစဉ်မှာလည်းတိုးတက်မှုတွေရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောပေမဲ့အချိန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောပါတယ်။
The peace process in which we are engaged is extremely complex and challenging.
ဒီမှာတို့စေစားညှိနှိုင်းနေရတဲ့ညီညာရေးလုပ်ငန်းစဉ်ကတိတ်ကိုရှုပ်ထွေးနေနေပြီးအခက်အခဲတွေလည်းအများကြီးရှိနေပါတယ်။နှစ်ဦးနှစ်ဖက်ယုံကြည်မှုနဲ့လေးစားမှုကိုတည်ဆောက်နိုင်ဖို့မဖြစ်မနေလုပ်ဖို့လိုအပ်နေပါတယ်။
အစိုးရအဖြစ်တာဝန်ယူခဲ့ပြီးတနစ်တာကာလအတွင်းမှာတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍမှာတိုးတက်မှုရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့မြန်မာပြည်သူတွေရဲ့80နှစ်ရာခိုင်နှုန်းကကျေးလက်တွေမှာနေထိုင်ကြတာကြောင့်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့ဆွေဒင်လွှတ်တော်မှပြောဆိုသွားပါတယ်။ဆွေဒင်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆွေဒင်ဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တနင်္လာနေ့မှာတွေ့ဆုံခဲ့တယ်လို့ဆွေဒင်ရောက်မြန်မာနယ်ပွားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။
မတင်ကြီးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့ညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလှုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းတို့ရဲ့ပါဝင်မှုအခင်းကဏ္ဍပေါ်အမြင်သဘောထားကိုတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလှုပ်ငန်းစဉ်တွေမှာသူတို့ပါဝင်ဆောင်ရွက်နိုင်ရေးအကန့်အသတ်တွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်အားလုံးပါဝင်နိုင်ရင်မှအကန့်အသတ်ထားရှိတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်ကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာပြည်သူတွေရဲ့သဘောထားနဲ့ကံ့ညီရလားဆိုတာမေးခွန်းထုတ်စရာရှိတယ်လို့လည်းဆိုပါတယ်။ဒါနဲ့ပတ်သက်လို့ VOA သတင်းတောက်မမေခစုံစမ်းမင်းမြန်သတင်းပေးပို့ထားပါရရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကဆွီဒင်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာငြိမ်းချမ်းရေးဖြစ်စဉ်အတွင်ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ပေမဲ့လက်တွေ့မှာတော့ပြည်သူတွေပါဝင်ဖို့အစိုးရဘက်ကလမ်းဖွင့်ပေးထားတာမရှိဘူးလို့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်ဒီအတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာယုံကြည်မှုအားနည်းလာတယ်လို့27ရာစုပင်လုံငြိမ်းချမ်းရေးညီလာခံတွေကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလွတ်လပ်တော်ရှေ့နေများအသင်းကတရားလွတ်တော်ရှေ့နေဦးသိန်းတန်းဦးကပြောဆိုလိုက်ပါတယ
်ဒီငြိမ်းချမ်းရေးဖြစ်စဉ်မှာလုပ်နေတဲ့ပုံပန်းတရံရတော့ဒေါသစီစကားနဲ့တခြားစီဖြစ်နေတယ်လူလူကြီးတရားလုံးမပြောနဲ့ CSO တွေတောင်းမှာပါဝင်ဖို့အတွက်စင်မပြေတဲ့မလွယ်တဲ့အနေအထားပဲဗျဒီအမျိုးသားချင်းဆွေးနွေးပွဲတွေကိုကြေကြေလည်လည်လုပ်ရမှာအခုက3ခုလောက်ပဲနော်ဟိုဒီနမူနာနေပြီးတော့နဲ့ကျန်တဲ့အခုတော့နဲ့ဘယင်နဲ့တပတ်ထုတ်တဲ့နေရာတော့လုပ်ကြသွားပဲကျန်တဲ့နေရာတွေအများကြီးကျန်ခဲ့တာပေါ့ဗျာကျန်ခဲ့တော့ညီလာကမှလူလူရဲ့သဘောထားတွေပါတယ်လို့ပြောဖို့တော့ခက်သွားတာပေါ့
အစိုးရဘက်ကပြည်သူတွေပါဝင်လာနိုင်မှုအခွင့်အရေးပေးမှုအားနည်းနေတယ်လို့ပါဝင်လာနိုင်ဖို့အတွက်လည်းပြည်သူတွေကိုအသိပညာပေးမှုပိုင်းမှာလည်းအားနည်းနေရလို့သူကထောက်ပြသွားပါတယ
်။ဘာသာရာခေတ်တို့ယဉ်ဥသိစေကဝါရတဲ့နေအနေအထားမျိုးလောက်ပဲသူလုပ်နိုင်တာပဲနော်။ပြည်သူတွေတရားလုံးကြည်တဲ့အဲ့နဲ့မပြောနဲ့။အဲ့တော့ပြည်သူတွေတဲမှာရှေ့ရောက်နေတဲ့ကျွန်တော်တို့ရပ်ွက်ဖွဲ့စည်းတွေကို Civil Society Organization တွေကကြီးလာကမှာပါဝင်စရုပ်ကမရဘူး၊ကိုယ်စားလှယ်မရဘူးကြာ
။ငြိမ်းချမ်းရေးဖြစ်စဉ်မှာပြည်သူတွေအနေနဲ့ထဲထဲဝင်ဝင်ပါဝင်လာနိုင်မယ်ဆိုရင်ဒီထက်ပိုပြီးခရီးရောက်နိုင်တယ်လို့ထောက်ပြလာသူကတော့တကောင်းအင်စတီကျူကကိုရဲမျိုးဟိမ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်လာနိုင်တဲ့အခန်းကဏ္ဍနဲ့ပတ်သက်လို့သူကခုလိုပြောပြသွားတာပါ
ဒီရှိနေတဲ့ political elite တွေကနိုင်ငံရေးကောင်းဆောင်တွေကဘလောက်ချီအာရုံထားပြီးတော့ဒါတွေကိုဘလောက်ဟိုယူနေပြီးတော့လက်ရှိရှိနေတဲ့အခြေအနေတွေကိုလည်းလူစုကိုဘလောက်ထိသိစားရှင်းပြလဲဆိုတဲ့ပုံမှာမူတည်ပြီးတော့အဲ့ဒီပါဝင်မှုကအကျိုးရှိမရှိတော့ကျွန်တော်အတိုင်းတာနိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ပါဝင်ခွင့်ရတော့ခုနကပြောတဲ့သုံးမှုရှိတယ်သက်ဆိုင်ရာတိုင်းနာကောင်းဆောင်တွေနိုင်ငံရေးကောင်းဆောင်တွေအတစ်ဆင့်ပါဝင်တဲ့နည်းပြီးတော့ civil society တွေလူသားစင်နိုင် mass mobilization
ဒီလိုရပါဝင်တဲ့နောက်ပြီးတော့အဲ့မက်မိုဘိုင်လိုက်ဇေးရှင်းမျိုးပေါ့အဲ့မဲ့ခုလက်ရှိအချိန်မှာတော့အဲ့ဒီနီးလန်းသုံးခုလုံးကကျွန်တော်တို့ဟိုအကန့်အသတ်တွေအကျပ်တဲလေးတွေတချို့ရှိနေလို့ကျွန်တော်မြင်ပါတယ်ဗျလက်တလုံးမြန်မာငြိမ်းချမ်းရေးခရီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ငြိမ်းချမ်းရေးဖြစ်စဉ်ဟာမလွယ်ကူကြောင်းဖွင့ ထားတဲ့အပြစ်ရဲ့စာချုပ်နဲ့တာငြိမ်းချမ်းရေးဆက်လုပ်လို့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့သားကငြိမ်းချမ်းရေးခီးစဉ်ဟာဆက်လက်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့ထောက်ပြမှုတွေရှိနေပါတယ်။တချင်ငြိမ်းချမ်းရေးကွန်ရက်ကမမေစပယ်ဖြူကတော့ညီလာခံအတွင်းဆွေးနွေးကြတဲ့အပိုင်းတွေမှာစစ်ပွဲတွေမှာအဓိကမြေစာပင်ဖြစ်နေရတဲ့အမျိုးသမီးတွေရဲ့လုံခြုံရေးအခန်းကဏ္ဍအပိုင်းပေါ်အစိုးရဘက်ကထည့်သွင်းစဉ်းစားမှုအားနည်းနေတာတွေလည်းရှိတယ်လို့သူကထောက်ပြပြောဆိုသွားပါတယ်
။ကျမတို့ဆွေးနွေးခွင့်ရှိတယ်လို့သတ်မှတ်ထားတဲ့ဌာနတွေကလည်းဆက်ပေါ်လာတဲ့ဆွေးနွေးချက်ကြီးပေါ့။ဒါနောက်အလေးထားစဉ်းစားပြီးမှလည်းပေါ့နော်။ဘယ်လိုမူဝါဒတွေအဖြစ်နဲ့ပြောင်းလဲမှလဲဆိုတာတွေအားလုံးကလည်းတကယ်တော့ဝေဝေးဝါးဝါးပဲ။ပြီးတော့သတိပဋ္ဌာန်ဖြစ်သွားတဲ့ဒေတာမှာအမျိုးသမီးတွေရဲ့အထူးသဖြင့်လုံခြုံရေးလိမ့်မိုင်းဆိုင်အားစော်ကားခံရတဲ့ကိစ္စတွေအဲ့ဒါတွေကိုကျမတို့လုံခြုံရေးအခန်းကဏ္ဍမှာထည့်သွင်းဆွေးနွေးတင်ပြီးမယ်လေ။ဒီနေ့ထိတော့အုံဆုံးရေးခန်းကဏ္ဍအမျိုးသမီးတွေနဲ့လုံးဝမသက်ဆိုင်ဘူးလို့လည်းအမျိုးသမီးတွေနဲ့ပတ်သက်တာတွေကိုဖြတ်ပြင်းဆွေးနွေးမှုတွေလုံးဝမရှိအောင်ကြိုးရတယ်
။ဝေဖန်မှုတွေကြေကြေလောင်လောင်ထွက်လာပေမဲ့အစိုးရဘက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ဖို့လမ်းဖွင့်ပေးထားပြီးဘလို့ကန့်သတ်မှုတွေကိုမှထားရှိထားတာမရှိဘူးလို့ညင်းဆူထားပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကချင်စစ်ပွဲနှစ်ပတ်လည်ဆူတောင်ပွဲဦးဆောင်သူတွေရင်ဆိုင်နေရတဲ့တရားရည်မှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပတဲ့ကချင်စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်ဆူတောင်ပွဲဦးဆောင်ကျင်းပသူတွေကိုဆူတောင်ပွဲကျင်းပရမှာဥပဒေလှုပ်ထုတ်လို့နည်းနဲ့မကိုက်ညီတဲ့အတွေ့ဒီကနေ့တရားရုံးကနေငွေ3000ကျစီတန်ရိုက်ခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဒဏ်ရိုက်အရေးယူတာရှိခဲ့ပေမဲ့အေးအေးချမ်းချမ်းနဲ့ပြီးဆုံးခဲ့ကြအောင်ပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ဒီလ9ရက်နေ့ကကြာအောင်တဲ့ကချင်စစ်ပွဲ6နှစ်ပြည့်တဲ့နေ့မှာမြစ်ကြီးနားမြို့ကလူထုအဖွဲ့အစည်းတွေပြည်သူတွေနဲ့စစ်ဆောင်ဒုက္ခသည်တွေဟာစီတာပူမနောကွင်းမှာဆူတောင်းပွဲကျင်းပခဲ့တာဖြစ်ပါတယ်ဒီလိုဆူတောင်းပွဲကျင်းပရာမှာစစ်ဆောင်စခန်းကဒုက္ခသည်တွေလမ်းလျှောက်ချီတက်ပြီးအခမ်းအနားကိုတက်ရောက်ခဲ့တဲ့အပေါ်စီတန်းလဲလဲချင်းဆိုင်ရာဥပဒေနဲ့ညီစိုးနယ်ဆိုပြီးတရားစွဲဆိုခဲ့ကြောင်းပွဲပြည့်မြောက်ရေးကော်မတီအဖွဲ့ဝင်ကိုစောချက်ကပြောပါတယ်
ကျွန်တော်တို့ပြည်ပြောင်းရေးအဖွဲ့တွေကိုကျွန်တော်တို့၃ဦးပေါ့ကျွန်တော်ရယ်ပြီးတော့ဥက္ကဋ္ဌဥခွန်ဆိုင်ရယ်ပြီးတော့တွင်ရင်မဦးကောင်ပေါ့ကျွန်တော်၃ယောက်ကိုခေါ်ပြီးမှ၃မှ၁၉စီတန်းလေးလေဥပဒေနဲ့ညီပါတယ်ဆိုမှကျွန်တော်တို့တရားစွဲခြင်းဖြစ်တယ်ဒီ IDPD စစ်ချောင်းခန်းကနေသူတို့လမ်းချောက်ခဲ့တယ်အဲ့တော့သူတို့ကစီတန်းလေးလေဥပဒေနဲ့ညီပါတယ်ဆိုမှကျွန်တော်တို့တရားစွဲခြင်းဖြစ်တယ
်အခမ်းအနားပြည်ပြောင်းရေးကော်မတီဖွဲ့ဝင်တွေကိုတနင်္လာနေ့ညနေပိုင်းမှာစီတာပူရက်ွက်အုပ်ချုပ်ရေးမှုကအကြောင်းကြားခဲ့ပြီးဒီကနေ့မှတော့မြို့မရဲစခန်းကမြို့နယ်မှုကနေအမှုဖွင့်ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီဆွဲဆိုချက်ကိုမြို့နယ်တရားရုံးကစစ်ဆေးပြီးဒဏ်ငွေချမှတ်ခဲ့တယ်လို့ကိုစုံချက်ကပြောပါတယ
်တရားသူကြီးကဒီလိုခေါင်းသားတို့အနေနဲ့ဒီဟာပေါ့၃မှ၁၉ရာစုကြီးဘုံကဘုံနဲ့ညီပါလေအဲ့ဒါကြောင့်ခင်ဗျားတို့မလာလားပါတော့ကျွန်တော်တို့လည်းကျွန်တော်တို့ရေးကျွန်တော်တို့စာမြင်ခဲ့တော့ကျွန်တော်ပြည့်ပေါ့အဲ့ဒါတော့ကျွန်တော်တို့ကိုကပါတယ်ဆိုမှဟိုကတန်ငွေ3000ပေးမှကျွန်တော်တို့ပြည့်ရဖြစ်တယ်ပြည့်ရချင်းဖြစ်တယ်3000ဆို9000ပေါ့
ပွဲချင်းပါရေးအတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးယုံကိုအကြောင်းကြားစာပေးပို့ခဲ့ပေမဲ့ရဲတပ်ဖွဲ့ကတော့အတိပေးအကြောင်းကြားတာမရှိခဲ့ကြောင်းလည်းပြောပါတယ်ဒီအမှုဆွဲဆိုရတာဟာဥပဒေလုံထုံးလုံးနည်းနဲ့မကိုက်ညီတာကြောင့်ဖြစ်တယ်လို့တရားလိုလို့ဆွဲဆိုခဲ့သူရဲမှူးတန်းဦးကပြောပါတယ
်။ဒီနေ့စာတင်မတင်နည်းမှာပါတဲ့ကြောင့်မတော်မှားမှုလောက်ထားတဲ့ကြောင့်ဒီရက်တစ်ခုရတဲ့ဆီဆွဲရတဲ့အချိန်မှာအဲ့လိုဥပဒေမမီတဲ့ကြောင့်အေးအဆောင်ရတဲ့ဥစ္စာသဘောပြပါမယ်။အဲ့ဒါကြောင့်ပြဿနာတစ်စုံပြရာမရှိတဲ့အေဂျင့်ပြည်နယ်ဆိုရတဲ့ပြဿနာတစ်ခုကပြီးဆုံးသွားပါတယ
်။မြကြီးနားမြို့စီတာပူမနောကွင်းမှာကျင်းပတဲ့ကချင်စစ်ပွဲ6နှစ်ပြည့်ဆူတောင်းပွဲကိုပြည်သူ9000ကျော်လောက်တက်ရောက်ခဲ့တာလည်းဖြစ်ပါတယ်။
ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့စင်ကာပူရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေကြရတဲ့ပြဿနာအကြောင်းတွေကိုတင်ပြပေးပါမယ်စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေအနေနဲ့လုပ်ငန်းခွင်အတွင်းပြဿနာအခက်အခဲဖြစ်လာရင်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုအမြန်ဆုံးဆက်သွယ်ကြဖို့နဲ့စင်ကာပူရောက်မြန်မာလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးတိုင်ပင်ကြဖို့ကိုယ်အသက်အန္တရာယ်ကိုရင်မရှာကြဖို့စင်ကာပူရောက်မြန်မာအရေးကူညီပေးနေသူတွေကမြေတားရပ်ခံလိုက်ကြပါတယ် Now Singapore, a lot of my cellulite day, a lot of gang sharp for your agency regule, Tawon Yumu Tawon Gamushi on, Yama Asoya, a lot of my wunji tana nene, Titi Yayao, Caesar's Tanya B, a lot of my queen yesanya, Tiao day, Uberi, Piatan people go let down so like Javare, said the song and Tare Masumunga appears on Jobia Viva Machine.
Hobare, Mane the Nina Ninja Nivanoa, Singapore Nanga, Depot Lama Boma Shide, Nasa Leta, Amishide, Indabis Kundu, Sashi Tagani, Ayaku Lodama, Yama, Mutamilit Ukon Chaviro, Kugugu, Sonsi, and Dwagate Bo, Singapore Yam Yamari Bawin, Yamada Romania don't locate Jayabare, Tajam Yamalo the Mari and Nine, Kaket Zondia Pilaye, the Urem Pishim at the Sayatan Yon Dawin, Shidurine, Yamalu Mutai Wanga, Yibo Satoyam in Namadigu, call you Jang Jajabalu, Singapore Ludanis.
ရမှုဆိုင်ရာအကူအညီပေးရဖွဲ့တစ်ဖွဲ့ဖြစ်တဲ့ဟုံးရဲ့မြန်မာနိုင်ငံဆိုင်ရာစေတနာဝင်တဲ့အုပ်ဖြစ်တဲ့ဒေါခင်လေးကပြောရင်းမြန်မာပိုင်းကိုပြောပါတယ်ဘယ်လိုအကြံပေးခြင်းသလဲဆိုတော့ကိုမြန်မာဘက်ကိုပဲအကြံပေးလို့ရမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့မြန်မာဘက်ကအေဂျင့်တွေကနေပြီးတော့ဖြစ်ကြတဲ့စံပို့နေတဲ့အခါကျတော့ဓမ္မတို့ကဒီမှာပင်လေရေကြီးရောမတို့ကစပက်တဲ့အိ belok dong mak. Akan ni mak belok selang pun ni dale. Belok pilot terbang mesti dah le. Tapi eh, ini lawan ni dekli tu. Amaru belok tua pilot tu komuniti tua lama sura. Amaru mak lupa ni mesti. Belok pilot ni. Tapi mak belok pilot ni amaru ni ni di home sura harga 0522 pada sura mak le point hal le. Lagi plaza 0622 mak le point hal le. Terus cemui kuni tanglu ya le. Nama tanjung le. Aku suri melayang wekang pilot ni.
Singapura nama kela usang tu tu le pilot dekli ha. Tesong tu amu demi ya ulang go. Singapura ni ngan saya nama tanjung tawen si duri ni tu dikene Singapura seyo mak le lanci suku.
ยากเหรอวะมันนี่เราอ่ะพิเคเรพิเศษเราหน้าเอกิสานเนี่ยปัจจุบันตายงบก็ไล่แรงกูนี่สาวยาเป็นนี่เดนเอาโซ่เชนี่กูเลยดอกคินดีก็คุลูเปียบยาบาร์เลยแต่แกเรื่องอ่ะเชนยาเลยเนี่ยนี่งานไหนกูเลยกูว่าไอ้สมัยไทยนี่ตุ้งช้าบอลลูกกับบอลเนาะตุ้งเด็กขาจะรอกูคงช้าละคนนั้นไอ้สุดมาไอ้เควไม่ได้กูจะเล่าเชนยาเลยแต่ไปไม่รู้จะทำยังไงเนี่ยมาเรียเลยประมาณสุดเลยที่ เอ็กกอมารีเนี่ยเป็นสกาวเปียวเชนเนี่ยเอ็กตุคินเนี่ยกอมารีอ่ะพูดเรื่องอินโดนีเซียมาเลยเอ็กตุส่งเนี่ยที่ตุคงชาเลยที่บ่เนาะอินโดนีเซียกอมารีเนี่ยสกาวเปียวตัวเลยป่ะเนาะเออไอ้ลูกเขาแบบมีพี่อินโดนีเซียกอมารีเลยโอ้เซลล์ยาวตัวเลยป่ะตัวเล็กชอบเปียวตัวเลยป่ะเนาะมารูมาจุดมาตัวที่สุดเลยแต่ยังเนี่ยมาไปปาร์ลี่เจ้าเอเจนต์อินโดนีเซียมาเปาเยอะตัวเปียร์ละมั่งหูกอมารีอ่ะมีมิชิโอลูตีเอาอ่ะมารูแล้วมีรถ
ဘူးနိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားကြဖို့အထူးသဖြင့်မြန်မာတန်ယုံရဲ့ hotline ဖြစ်တဲ့8246858581ကိုခေါ်ယူကြဖို့နဲ့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကအလို့သမားရေးကိုလိုက်လံကူညီပေးနေတဲ့သူတွေရဲ့ဆက်သွယ်ရန်ဖုန်းနံပါတ်ကိုမှတ်သားထားကြဖို့ကိုလည်းမြန်မာ volunteer family စင်ကာပူအဖွဲ့ကိုဦးဆောင်သူကိုအောင်ဝင်းထွက်ကလည်းတိုက်တွန်းပါတယ်
ဆက်စံတခုဖြစ်လာလို့ရှိရင်လေဘာမှဆက်စရာလည်းမလိုကြောက်စရာလည်းမလိုမြန်မာတန်ယုံကပြေးပါတခုဖြစ်လို့ရှိရင်မြန်မာတန်ယုံကဖုန်းခေါ်ပါမြန်မာတန်ယုံကလည်း24 hour hotline တော့ပွင့်ပေးထားတယ်အချိန်မီသူတို့ခေါ်လို့ရတယ်မြန်မာတန်ယုံနဲ့ချိတ်ဆက်တာလည်း lawyer တွေလည်းရှိတယ်ခုံးလိုမျိုးပေါ့ကေဆယ်ဆောက်ရှောက်ရေးအဖွဲ့အစည်းတွေလည်းရှိရဲနောက်ပြီးမြန်မာတန်ယုံကိုပြေးတာလည်းကလေးတွေတို့ထားဖို့အဆောင်နေပါလေလဲသူတို့ဒီမှာစဉ်းစားရှိပြီးသားဒီမှာ plan တွေအများကြီးချထားပြီးသား
အထူးသဖြင့်ကတော့စင်ကာပူနိုင်ငံကိုအလုပ်သမားတွေစေလွှတ်လိုက်တဲ့အလုပ်ကိုင်ရှာဖွေရေး agency တွေကိုမြန်မာအစိုးရအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့တိထက်ပေါ်ပြီးတင်ကျပ်တဲ့စည်းမျဉ်းတွေနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်စီစစ်အရေးယူဆောင်ရွက်တဲ့နယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်ဒေါခင်လေးပြောပြတာကတော့
ဘယ်လိုလုပ်တင်လဲဆိုရင် agent တွေကိုထိန်းဖို့လိုတယ် agent တွေကဟိုမတရားလောဘနဲ့ပေါ့နော်လူရရင်ပြီးရောဘာဆိုတယောက်ကို9လသာယူရတာလေအကုန်1500လောက်ရတယ်နိုင်ငံအစိုးရနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေက agent တွေကိုပို့ပြီးတော့ educate လုပ်ဖို့ပို့ပြီးလိုအပ်လာတဲ့သူအမှတော့မြင်လာပဲ
စင်ကာပူကိုအလုပ်လာရောက်လုပ်ကြိုင်မဲ့မြန်မာအလုပ်သမားတွေအနေနဲ့လည်းမိမိတို့လုပ်ငန်းခွင်မှာဖြစ်လာနိုင်တဲ့အခက်အခဲတွေနောက်ဘာသာစကားအနည်းဆုံးအခြေခံနားလည်အောင်နဲ့လုပ်ငန်းခွင်ကျွမ်းကျင်နားလည်မှုရှိအောင်မိမိတို့အနေနဲ့ကြိုတင်ပြင်ဆင်လာကြတဲ့နယ်လို့လည်းအလုပ်သမားတွေကိုလိုက်လံကူညီပေးနေသူတွေကသတိပေးနှိုးဆော်နေကြပါတယ်ရှင
်မဆုမတင်ပြပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်တော်ရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာလည်းဓာတ်ရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
အမေရိကန်ရှင်းနေကျုပ် Jeff Sessions အထက်လွှတ်တော်ကော်မတီရှေးမှောက်ဂျာနာပွဲမှာတက်သည့်ထွက်ဆိုပြင်ဆင်နေသလိုထက်လွှတ်တော်အမတ်ဒီကလည်းသူ့ကိုမေးခွန်းတွေမေးဖို့ပြင်ဆင်နေပါလေ။သမရတော်လည်းထပ်အတွက်ခင်ခင်မမအင်တိတ်အားတိတ်မဲဆွယ်စီယုံရည်တွေလုပ်ခဲ့တဲ့အထက်လွှတ်တော်မောင် Sessions တက်သည့်ထွက်ဆိုမဲ့အချိန်မှာပဲရုရှားပေါ်ပို့ပြီးတော့ပြင်းထန်တဲ့ရေယူမှုတွေလုပ်ရေးအမေရိကန်လွှတ်တော်အမတ်ဒီအတွင်းမှာလည်းဆွေးနွေးနေကြပါလေ
။ I am now decided to recuse.
သမရတော်ရဲ့လူယုံတယောက်ဖြစ်နေတဲ့အတွက်ရှင်းနေကျုပ် Jeff Sessions အနေနဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာမပတ်သက်အောင်ကြားနေဖြစ်ရည်တည်နေရပါတယ်။ဒါပေမဲ့လည်း FBI ဒါရိုက်တာ James Comey က Jeff Sessions ကိုရုရှားရေးမှာထပ်ပြီးတော့ကန့်ထားဖို့အကြောင်းတွေရှိနေတဲ့ဆိုတဲ့သဘောညင်ညွန်းပြောဆိုခဲ့တာကြောင့်အထက်လွှတ်တော်အမတ်တွေက Sessions ကိုမေးခွန်းထုတ်စရာတွေရှိလာနေပါတယ်။ James Comey ကကြားနာပွဲမှာအခုလိုပြောခဲ့တာပါ
။ We also were aware of facts that I can't discuss.
ရုရှားနဲ့ဆက်နွယ်နေတဲ့စုံစမ်းစစ်ဆေးမှုတွေသူဆက်ပြီးပါဝင်ပတ်သက်မယ်ဆိုရင်ပြဿနာဖြစ်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ဒီကိစ္စလူသိရှင်ညာဆွေးနွေးလို့မဖြစ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးသိကြပါရဲ
့ Jeff Sessions ကသူနဲ့ရုရှားသံအမတ်ဂျာဆက်သွယ်ရှိတယ်ဆိုတော့သူ့ကိုတာဝန်ခံထားရေးအတီးပြူကိုဂျာနာပွဲမှာထုတ်ပြောဖို့ပြောက်ွက်ခဲ့တာကြောင့်ဝေဖန်ခံနေရပါတယ
်
သူနဲ့ရုရှားဂျာလုံးဝဆက်သွယ်မရှိဘူးဆိုတော့ပဲဂျာနာပွဲမှာပြောခဲ့တာပါသူတို့အင်ဂျီရောကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရဖို့အတွက်သမ္မတထွန်းအနေနဲ့ရုရှားကိုပုဂ္ဂိုလ်ရေးအရချင်းကပ်ခဲ့တဲ့အထောက်အထားဘာမှမရှိဘူးဆိုပြီးငြင်းဆိုနေပါတယ်။ FBI ဒါရိုက်တာဟောင်း James Comey ကတော့အမျိုးသားလုံခြုံရေးချန်ပေးအရရှိအောင် Michael Flynn ဘောစုံစမ်းစစ်ဆေးမှုတွေရပ်ဆိုင်သွားအောင်သမ္မတထွန်းကသူ့ကိုဖိအားပေးခဲ့တယ်လို့ထွက်ဆိုခဲ့ပါတယ်။သမ္မတထွန်းဘက်ကတော့ပူပေါင်းကြံစီတာဝင်ရောက်စုပစ်တာဘာမှမရှိဘူးလို့ငြင်းဆိုနေတော့မှာပဲ။ဒါကို Republican လွတ်တော်အမတ်တချို့ကလည်းသဘောတူပါပဲ။ Republican ထဲလွတ်တော်အမတ် Mark Lee ကသမ္မတအနေနဲ့ဝင်ရောက်နှောင့်ယှက်စရာရှိမယ်လို့မမြင်တဲ့အကြောင်း ABC ရုပ်သံကိုပြောပါလေ။ဒါပေမဲ့လည်းသမ္မတထွန်းရာထူးကဖယ်ရှားခဲ့တဲ့ရှင်းနေကျူဟောင်းပရစ်ဘရာရာကတော့ဒါကိုလက်မခံပါဘူး
။ Serious thing if people think that the president of the United States can tell
American သမ္မတတယောက်အနေနဲ့သူစိတ်ကူးပေါက်လို့ဖြစ်စေ၊သူသဘောကျတဲ့မိတ်ဆွေမို့ပဲဖြစ်စေ၊ရာဇဝတ်မှုနဲ့ပတ်သက်ပြီးဆက်မလိုက်ဖို့ဥပဒေစိုးမိုးရေးလုပ်နေတဲ့ဌာနတစ်ခုခုကိုပြောခွင့်ရှိတယ်ဆိုပြီးအမေရိကန်ပြည်သူတွေထင်မယ်ဆိုရင်တော့ဒီကိစ္စကိုပေါ့ပေါ့တန်တန်သဘောထားလို့မရတော့ပါဘူးအမေရိကန်ပြည်အောင်စုဆိုတာဒီလိုနိုင်ငံမဟုတ်ပါဘူ
းဒီတော်တွင်မှာပဲရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကိုဖော်ထုတ်ဖို့ပါတီနဲ့ဆုံးရဲ့တိုက်တွန်းချက်တွေလည်းပို့ပြီးတော့ထွက်ပေါ်လာနေပါတယ် Republican ထက်လွှတ်တော်အမတ် John McCain ကအခုလိုပြောပါတယ
် It's time to respond to Russia's attack
အမေရိကန်ပြည်အောင်စုရဲ့ဒီမိုကရေစီပေါ်ရုရှားရဲ့ထိုးနှက်ချက်ကိုခိုင်ခိုင်မာမာအလုံးအကျိုးအတွက်အင်အားနဲ့တုံ့ပြန်ရမယ့်အချိန်ရောက်ပါပြီကျွန်တော်တို့နိုင်ငံကိုဦးဆောင်မဲ့သူကိုရွေးချယ်ရမှာပြည်ပနိုင်ငံတစ်ခုကဆွတ်ဖက်ချေလဲနိုင်တယ်ဆိုတဲ့ချင်းချောက်မှုထက်ပိုကြီးတဲ့လွတ်လပ်ခွင့်အပေါ်ချင်းချောက်မှုမျိုးမရှိပါဘူ
းရုရှားကိုရည်ရွယ်မှာရုရှားရဲ့စွန့်ရင်လုပ်ငန်းတွေအပေါ်ပိတ်ဆို့မှုအသစ်တွေပြန်တမ်းမှုပြင်ဆင်နေတာတွေလည်းရှိပါတယ်တစ်ဖက်ကလည်းလက်ရှိပိတ်ဆို့မှုတွေကိုလျှော့ပေးဖို့ခက်ခဲအောင်လုပ်နေတာတွေပါဝင်ပါတယ်ဒီမိုကရက်ထဲလွတ်တော်အမတ် Chuck Schumer ကတော့အခုလိုပြောပါတယ
် The president and administration officials
ဆရာနဲ့အစိုးရအဖွဲ့ကရုရှားပေါ်ရည်ရွယ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးကျင်နေပါတယ်ရုရှားဘက်ကဘာပြန်ပေးမယ်ဆိုတဲ့သဘောတူညီချက်ရေးရမှာမရှိသေးပါဘူး ဘလို့ပိတ်ဆို့တန်ခတ်မှုမျိုးကိုမဆိုအစိုးရဘက်ကရုပ်သိမ်းဖို့ဆုံးဖြတ်ရင်လွှတ်တော်ကပြန်လည်သုံးသပ်ခွင့်အာဏာရှိရပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုရဲ့ရုရှားပေါ်ရေးယူရေးအသစ်ပြဓာတ်မဲ့အစည်းအဝေးဟာအီရန်ရဲ့ပေတိန်သုံးဒုံးကျည်အစည်းအဝေးနဲ့အကြမ်းဖက်မှုကိုအားပေးထောက်ခံတဲ့အတွက်အရေးယူပြဋ္ဌာန်းချက်ပြန်လည်ပြင်ဆင်တဲ့အထက်မှာထည့်သွင်းထားတာဖြစ်ကြောင်းပါခင်ဗျာ။
ဒင်တိုင်းဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့အတိုက်အခံလိုင်းဆွေးနွေးခန်းကိုစီစဉ်သူကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်အင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကြုံနေရတဲ့လူမှုစီးပွားဘဝအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီပြည်သူကတင်ရောက်တဲ့ဆိုတဲ့ NLD အစိုးရတစ်နှစ်ကျော်ကြာလာတဲ့အချိန်မှာအများကမျှော်လင့်ထားကြသလိုစီးပွားရေးကဏ္ဍမှာပဲဖြစ်စီတခြားပညာရေးလူမှုရေးဒီလိုကိစ္စတွေမှာထင်သလောက်တိုးတက်မှုမရှိဘူးဆိုတော့ဝေဖန်တန်တွေတော်လေးကျဲလောင်ကျွန်တော်တို့ကြားလာပါတယ်။သူဖြစ်ဆိုလို့ရှိရင်တိုက်ခန့်ပါတီကြီးဖြစ်တဲ့ယင်အာဏာရအစိုးရဖြစ်တဲ့ကြံ့ခိုင်ရေးပါတီအားဆိုလို့ရှိရင်တော်လေးပြင်းထန်ဝေဖန်တာတွေလည်းရှိပါတယ်ခင်ဗျာ။အဲ့တော့ဒီအခြေအနေကြောင့်မလို့ဒါဟာတကယ်ပဲဒီလိုပဲအများမြောင်နေတယ်လို့စီးပွားရေးလူမှုရေးအခြေအနေမှာတူးတက်မှုမရှိဘူးဆိုတာတကယ်ပဲလား။ဘာကြောင့်ဘလို့မျိုးအခက်အခဲတွေကြုံနေရပါလဲ။ဒါတို့တုံ့သက်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီစီးပွားရေးပညာရှင်ဖြစ်ပါတယ်။ဥက္ကမောင်ညိုဘောဂဗေဒဖြစ်ပါတယ်။နောက်တူကတော့ရန်ကုန်တိုင်းဒေသလွတ်တော်အမဟောင်းဖြစ်တဲ့ဒေါက်တာညညိုတင်းဖြစ်ပါရှိပါတယ်။သူတို့နှစ်ဦးစလုံးလေးလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်အရင်ဆုံးဆရာဦးခမောင်ညိုကိုဖိတ်ခေါ်ခြင်းပါတယ်။ဆရာဦးခမောင်ညိုကြားပါလားခင်ဗျာ။ဆရာဦးခမောင်ညိုကြားပါလားခင်ဗျာ
ကြားပါလေ
ဟုတ်ကဲ့ဆရာကြီးခုနကျွန်တော်ပြောသလိုပါဝေဖန်တန်တွေပေါ့နော် energy အစိုးရပေါ်မှာတနည်းကြော်လာပြီးအများကတော်များမျှော်လင့်နေကြတာရတားအစိုးရ energy အစိုးရလိုမျိုးတက်လာရင်ယင်းနှိမ့်နှုံမှုတွေဝင်လာမယ်စီးပွားရေးတိုးတက်လာမယ်အလုပ်ကိုင်ခွင်လန်းတွေပိုပေါ်လာမယ်အဲ့လိုမျိုးမျှော်လင့်တယ်လို့အချိန်တွေကတိုးတက်လာမှုမရှိဘူးဆိုတော့ဝေဖန်တန်တွေကျွန်တော်တော်တော်လေးကြားနေရပါတယ်အဲ့ဒါဆရာတကယ်ပဲလားခင်ဗျာအချိန်တွေကဟုတ်ကဲ့
မှန်ပါတယ်ပထမတစ်ခုကတော့မျှော်လင့်တာတွေကနည်းနည်းများတယ်ဟုတ်မျော်လင့်ချက်ဒီကမြင်မားခဲ့တာပေါ့နော်အဲအဲ့ဒါမျော်လင့်ချက်တွေကလက်တွေ့အခြေအနေနဲ့မကိုက်ဘူးပေါ့လေဒါအဲ့ဒါတစ်ချက်ပါအဲနောက်တစ်ခုကတော့ဒီနှီးတယ်ဆိုတဲ့ဟာကနှစ်ပိုင်းရှိတယ်တစ်ခုကတော့စီးပွားရေးအနေနဲ့ပြောရမှဆိုရင်ဒါဟိုအမှုကြီးဆက်ခံရတဲ့စီးပွားရေးပတ်ဝန်းကျင်ပေါ့လေဒါကတော့ NLD ဆိုတာနဲ့မဆိုင်မနဲ့ရင်းဆိုတာဆက်ဆက်နဲ့ဆိုင်တာပေါ့လေအဲ့ဒီအရင်အဲ့တော့ဒီစီးပွားရေးအဆောက်အုံကသိပ်ပြီးတော့တောင်းတင်းခိုင်မာခြင်းမရှိဘူးဒါကတော့အခြေခံနေနဲ့ပြောရမှာပေါ့လေအဲ့တော့ဒီဘက်ကမှာပြီးခဲ့တဲ့နှစ်အတွင်းမှာကသူပြင်းစင်နေရတာလေးပေါ့နော်စီမင်းစီကံပြင်ရတာလေးနော်ဒီဥရီပြင်ရတာလေးနေရာချထားရတာလေးပေါ့လေအဲ့ဒါလေးနဲ့ပဲအချိန်ကုန်သွားတယ်နောက်ဒီမူဝါဒမှာလည်းပြပြတတရှင်းရှင်းလေးမရှိဘူးနော်ဟိုအခုချလိုက်ပြင်လိုက်ဟိုလှုပ်လိုက်ပေါ့လေတော့ဒါပြောင်းလိုက်နေဆိုတဲ့ခါမျိုးတွေနော်ရှိခဲ့တယ်ရှိခဲ့တဲ့အခါကျတော့အဲမျိုးလင်းကြီးမြင်မနေတဲ့အချိန်မှာအဲမျိုးလင်းထားသလိုမလုံနိုင်ဘူးဆိုတဲ့ဝေဖန်ချက်တွေနော်ပေါ်ထွက်လာတာပေါ့လေ
ဟုတ်ကဲ့ခင်ဗျအဲ့တော့တခြားယင်းနှိမ့်နှုတ်နှံမှုတွေနဲ့ပတ်သက်လို့နိုင်ငံခြားယင်းနှိမ့်နှုတ်နှံမှုတွေရောဘာကြောင့်အဲ့လောက်ထိမျောလဲသလိုဖြစ်မလာလဲတူကြီးကြီးကြီ
းအဲပထမမှမှတ်မိတော့လောက်ဆိုတော့ပြီးခဲ့တဲ့ပထမ6လလောက်ကတော့သူပြန်ပြီးတော့ဟို investment commission ကိုပြန်ဖွဲ့နေတာနောက်တစ်ခုကတော့ယင်းနှိမ့်နှုတ်နှံမှုဥပဒေကိုအစ်စ်ပြန်ရေးနေတာအဲ့တော့ယင်းနှိမ့်နှုတ်နှံမှုဥပဒေအစ်စ်ကအဲအီဗီလာတရဲ့နေရာမှာစပြီးတော့ဟိုအကျိုးသက်ရောက်မှုရှိတယ်အဲ့ဒါဘလောက်ပဲတစ်လနှစ်လပဲရှိသေးတာပေါ့လေအဲ့ဒီယင်းနှိမ့်နှုတ်နှံမှုဥပဒေအဟောင်းအရာကနိုင်ငံခြားယင်းနှိမ့်နှုတ်နှံတဲ့လူတွေကိုမျက်နှာသာမပေးဘူးပြည်တွင်းယင်းနှိမ့်နှုတ်နှံတဲ့လူတွေကိုပဲမျက်နှာသာပေးတယ်နိုင်ငံခြားသားတွေကိုခွဲခြားဆက်ဆံနိုင်လို့ယူဆရှိကြတယ်နောက်တစ်ခုကနိုင်ငံခြားယင်းနှိမ့်နှုတ်နှံမှုတွေကိုအကာအကွယ်လုံးလုံးတော့မပေးဘူးလို့ယူဆချက်တွေရှိတယ်အဲ့တော့အဲ့ဒါအတမလို့ဥပဒေပြင်လိုက်တာကအဲ့ဒီဥပဒေအကျိုးသက်ရောက်တာနှစ်လပဲเนาะနှစ်လဝန်ကြီးမရှိသေးတာပေါ့လေအဲ့တော့ယင်းနှိမ့်နှုတ်နှံမှုတွေဟာမှန်ပါတယ်ဟောနေကွေးနေပါသေးတယ
်ဟုတ်ကဲ့ဆရာဦးခမောင်ညိုလေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာညိုသင်းဖိတ်ခေါ်ကြပါလေဒေါက်တာညိုသင်းကိုတော့ကျွန်တော်ဒီပညာရေးနဲ့တခြားလူမှုရေးစက်တာပေါ့အဲ့ဒီအခြေအနေနဲ့ပတ်သက်လို့တိုးတက်လာမှုမရှိဘူးဆိုတာတကယ်ပဲလားအခြေအနေမှန်ကိုပြောပြပါအောင်ခင်ဗျာ
အမှန်တော့လေဟိုကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့ပညာရေးစနစ်ကိုပြည်ပြင်ပြောင်းလဲမှုလုပ်ဖို့ကအများကြီးစိတ်ပါဝင်စားတယ်ဆိုတာကျွန်တော်တွေလည်းယုံကြည်တယ်ပေါ့လေအဲဒါပေမဲ့ကျွန်တော်တို့ဒီပညာရေးစနစ်ဥပဒေမျိုးကိုကြီးလိုက်တဲ့အခါကျတော့လှိမ့်လိုက်တဲ့အခါကျတော့ ဒီဥဆောင်မှုဟာပေါ့နော်အရင်ကညာကြီးပြေတဲ့တည်းပဲဖြစ်နေတာပေါ့နော်အဲ့တော့အရင် mindset နဲ့ပဲအရင်စီးရင်ဥပဒေတွေနဲ့အရင်ပညာရေးဆိုင်ရာအခြေခံမှုတွေနဲ့ပဲအလုံးလုပ်တဲ့အခါမှာဒီပညာရေးစနစ်ကဟိုမြန်မှန်းတော့ပေါ့နော်ဟိုချက်ငင်းငင်းတက်တက်ဟိုပြောင်းလဲမှုတွေဒီမှာတော့မရဘူးပေါ့နော်အခုတကယ်ပညာရေးဆိုင်ရာမူဝါဒတွေပေါ့ပညာရေးဆိုင်ရာမူဝါဒတွေကဒီမိုကရေစီစံပြေစံညွှန်းတွေကိုဖောက်ပြနေတယ်တခါနိုင်ငံတော်ကဒါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဟိုဥတည်ပြီးတော့ကျိုးပန်းနေတဲ့ငင်းငင်းကြီးကိုပေါ့နော်ငင်းငင်းကြီးကိုအထောက်အကူပြုတဲ့ပညာရေးစနစ်မျိုးကျွန်တော်တို့အကောင့်ထဲပို့ဖို့ဆိုတဲ့နေရာမှာအခုဒီလက်ရှိမောင်းနေနေတဲ့လက်ရှိအဲရှင်းသုံးနေတဲ့ပညာရေးစနစ်ဟာဘလို့မှဒါငင်းငင်းကြီးကိုအထောက်အကူမပြုတဲ့ဟိုပညာရေးစနစ်ဖြစ်နေတယ်ပေါ့နော်အဲ့တော့ဆက်ဒရဒီမိုကရေစီနိုင်ငံတော်ပေါ့မယ်ဆိုရင်ကျမတို့ကဖက်ဒရယ်ပညာရေးဒီမိုကရေစီပညာရေးစနစ်ကိုအကောင့်ထဲပေါ်ရမှာပေါ့အဲ့တော့ဒီဖက်ဒရယ်ပညာရေးရဲ့အဓိကဒါအနှစ်သာရကဒီသားလိုက်ကျောင်းလိုက်ပညာရေးဆိုင်ရာလွတ်လပ်ခွင့်တွေပေးရမယ်ပေါ့နော်အဲ့တော့အခုအဲ့ဒီမျိုးပေါ့နော်ဒီသားလိုက်ကျောင်းလိုက်ပညာရေးဆိုင်ရာဒါလွတ်လပ်ခွင့်တွေကိုပေးမထားဘူးတခါတော့တိတ်အရေးကြီးရဲ့ဒီတိုင်းရင်းသားလူမျိုးတွေရဲ့ပေါ့နော်သူရဲ့မိခင်ဘာသာစကားအခြေကြည့်ဘာသာစကားဆောင်ပညာရေးစနစ်ပေါ့နော်အဲ့ဒီပညာရေးစနစ်ကိုဒီအစိုးရတည်ရဲ့ပညာရေးစနစ်ကအမှားမခံဘူးပေါ့နော်အဲ့တော့အဲ့ဒီတော့အခါကျတော့ကျွန်တော်တို့တိုင်းသားတွေနဲ့ဟိုညီညီတိစောက်တဲ့နေရာမှာဒါတွေကအရင်ကအခက်ခဲတွေ့ရတယ်ပေါ့နော်တိုင်းသားတွေနဲ့ဒါပညာစုပမာရီရဲ့ကြားထဲမှာအကြီးအကျယ်နားလည်မှုလည်းမရှိတဲ့ကိစ္စတွေဖြစ်လာတယ်ပေါ့နော်ဒါကြောင့်မို့ပညာရေးစနစ်ပြည်တွင်ကြောင်းလဲဖို့ဒီလိုမျိုးကအများကြီးကျင်းလင်းထားနိုင်ထားကြကြပြီနဲ့အခုအစိုးရအစ်စ်အနေနဲ့ကဒါဒီထိုက်တဲ့အများကြီးစနစ်ပြည်ပြင်ကြောင်းလဲမှုတွေကိုဟိုအခုတည်းကဟိုမလုပ်သေးနိုင်သေးဘူးပေါ့နော်ဟိုအခုပြောနေတဲ့ပြည်ပြင်ဥက္ကဋ္ဌနာပြောနေတဲ့ဒါကြောင်းလဲမှုဆိုတော့ကိစ္စတွေကဒါကျမတို့ကနာမည်ကြောင်းလဲကိစ္စလေးပေါ့နော်ဟိုအနှစ်သာရရှိရှိပြည်ပြင်စနစ်ကိုအနှစ်သာရရှိရှိကြောင်းလဲတာမျိုးကျမတို့ဒီတည်းမတွေ့ရသေးရတော့ကျမတို့တော်တော်လေးကိုသာဝန်နဲ့ဆရာအကောင့်နဲ့ပေါ့လေအမှန်ကတော့ကျမတို့ဒီအစိုးရစစ်အနေနဲ့ကတကယ်ကိုဒါဒီမိုကရေစီပညာရေးဖက်ဒရယ်ပညာရေးကိုအခြေခံတဲ့တကယ်အခြေခံမူဝါဒတွေကိုချမှတ်ပြီးတော့တကယ်ကိုထက်ထဲဝင်အနှစ်သာရရှိရှိကြောင်းလဲမှုတွေလုပ်ရမယ်လို့ကျမကထင်ပါတယ
်ဟုတ်ကဲ့ပါဒေါ်ညိုသိန်းလေတိုင်းပေါ်မှာခဏနေပြပါကျွန်တော်အခုဒီကိစ္စနဲ့ပတ်သက်လို့စီးပွားရေးနဲ့ပတ်သက်လို့ပါအဓိကမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီဘိုးစီးပွားရေးကော်မတီအတွင်းမှုဖြစ်တဲ့ဦးမင်းခင်ကိုမေးထားတာရှိပါတယ်ဦးမင်းခင်ကအချိန်မအားလတာကြောင့်ဒီလိုင်းပေါ်မှာမပါဝင်နိုင်ပါဘူးသူရဲ့ဒီဖြစ်ဆူထားတဲ့ဖြစ်လေးကိုနားထောင်ကြည့်အောင်ပ
ါကျွန်တော်တို့ဟို NLD ဆိုအမွေဆက်ခါလေးဟိုစီးပွားရေးအခြေအနေပေါ့အဓိကစီးပွားရေးကိုဆောင်ပြီးကြပါလို့အဲ့ဒီမွေဆက်ခါလေးစီးပွားရေးအခြေအနေကဟိုကျွန်တော်တို့တုံ့ပြန်ချက်ရအမစီးပွားရေးက2014မှာဒီစီးပွားရေးကြာစီဝိုင်းကြလာတဲ့2015မှာဒီမြေရတဲ့ရေတောက်ပွဲအခြေအနေတွေဟိုဒီကင်းကြီးကစီဝိုင်းရင်းနှီးနိုင်ငံကြီးစောင့်ကြည့်ကြတာပဲရှိတယ်။ရှိတော့ကျေးစာက2016မှာအခြေအနေခုတည်ငြိမ်မှုပြန်ကျူးစားတဲ့အခြေအနေရှိတယ်။ဆိုတော့အဲ့ဒီရေတဲ့ရေဒီသူတွေကဟိုတဲ့ဟိုတွေကအခုချိန်ကစီဝိုင်းအဲ့ဒီကိုရဲ့ macro economic ပေါ့နော် situation တိုက်ပြီးရဲ့ nature စီးပွားရေးလက်ပတ်မှုမှာဟိုစောင့်နေရတဲ့အခြေအနေပဲဒါတော့တစ်ချက်ပေါ့နော်နောက်ရေးကြည့်တာကပြီးခဲ့တဲ့ဟို2014လောက်မှာစီးပွားရေးပြန်ကျလာတယ်လို့ဟိုကျလာတာရဲ့အကြောင်းရင်းကိုကောက်ချက်ဆဲလို့ရှိတယ်တိုက်ပြီးကဟိုယူရှိတဲ့အိုင်လေးကိုရေးဝင်းတယ်လို့2015-16မှာပြောင်းလဲခဲ့ပြီလေဒါကဒေရှိတိကနိုင်တဲ့အခြေအနေကိုဖန်တီးနိုင်သေးဘူးဆိုတာတော့အဖြေရှိတယ်အဲ့တော့ဒေရှိတိကနိုင်တဲ့အခြေအနေကိုဖန်တီးနိုင်မှုဆိုတာတိုက်ရိုက်စီပွားရေးလမ်းကြောင်းမှမဟုတ်တင်ရတယ်အဲ့တော့ဒီလမ်းကြောင်းမှမဟုတ်တက်ခုတကကျွန်တော်တို့ထက်ပတာလုပ်နေတာပေါ့နော်ဆိုတော့အဲ့ဒီအခြေအနေကိုရုံးကန်နေတော့လို့ကျွန်တော်တို့ပြောရမယ်အားလည်းချက်တွေလည်းရှိပါတယ်တော့ဆိုင်ရာနေပေးလိုက်နေပေးလိုက်အားလည်းချက်တွေရှိတယ်ဆိုတော့ကျွန်တော်တခုပြောနိုင်တယ်ဟိုလည်းရောမှပဲကတော့ရွေးနေတယ်ပေါ့ကျွန်တော်တို့ရွေးတင်လောက်ရွေးအောင်နော်အများကြီးကညှော်လေးနဲ့ဟာအလုံးမဖြည့်ကြီးတိုင်တော့မှာဖြည့်ကြီးနိုင်လေဟိုအနည်းဆုံးဖြည့်ကြီးနိုင်တဲ့ချင်းကိုဖန်တီးဖို့ကတော့ကျွန်တော်လိုတယ်ဆော့ချုံရမယ်ဆိုရင်တော့ဟိုလည်းရောမှကိုကျွန်တော်တို့အခုတွား
်ဥတည်နိုင်တဲ့အခြေအနေကျွန်တော်တို့အချိန်ကတော့ကျွန်တော်ရနေပြီအဲ့ဒီအပေါ်မှာရွေးတင်ရရအောင်လုပ်ဖို့ကတော့အစိုးရပါဝင်ဟလားအားလုံးကြိုးစားမယ်တောင်းပါတယ်
ဟုတ်ကဲ့ဒါကတော့အမျိုးသားတစ်ဖူးစီဖွဲ့ချုပ်ရဲ့ဗဟုစီးပွားရေးကော်မတီရဲ့အတွင်မှုဦးမင်းခင်ဖြစ်ပါတယ်ခင်ဗျာကျွန်တော်ဆောရရှင်ချုပ်ကိုအလှည့်ပြင်ပေးလိုက်ပါမယ်ဥက္ကမောင်လွင်တူတုံနဲ့မင်းမြန်းကျင်တာဆွနှင်းကျင်တာမင်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့အဲဒီအစိုးရတူတုံမှုအရင်းမြစ်ရဲ့အကြောင်းကတော့ဝန်ကြီးကတော့ဒီလိုကြီးအရသာအစိုးရအဖြစ်ကြီးမဟုတ်ချင်းဇမ္မာကြီးကသတင်းတွေကိုမြဲပါကြည့်သတင်းမီဒီယာများနဲ့အမေရိကန်ဆိုအကောင့်ကြီးကြီးမရှိခြင်းအင်းအားများပြုလုပ်ချင်နေရခြင်းဆက်ပါတော့ဝေစာအကြံပြုများကိုပါရမီမရှိခြင်းပညာရှင်များနေရာမပြေခြင်းဒီလိုအကြံဒီလိုနဲ့ဟန်ကျင်နေပြီးအဲ့လိုဆောင်မျိုးရောက်အရင်ကွန်ပျူတာအကြံနဲ့ရောဒီလိုဒီကောင်များရောက်နေခြင်းဆက်ပါတော့အမေရိကန်ဆိုခိုင်မာတော့မယ်ငွေရေးပေါ်ပြီးခိုင်မာတော့စီးပွားရေးပေါ်ပြီးခိုင်မာတော့အရေးပေါ်ပြီးများမရှိခြင်းအမှန်ငါအဖြစ်နောက်ဆုံးဖြစ်နေရတော့ဒီအောင်စုဝင်ကြီးများပြီးတော့အမှန်တူကြည့်ရင်ဆက်ပြေးနေပြီးတိုးဆောင်လာတော့ဒေါ်နာမီဝင်ကြီးများမှကျိနေကြဖြစ်ပါလားခင်ဗျာ
ဟုတ်ကဲ့ဥက္ကမောင်လင်းကျေးဇူးပါခင်ဗျာဒါဥက္ကမောင်လင်းအမြင်ပါနောက်တစ်ခုကကျွန်တော်တခါလေးဖိတ်ခေါ်ချင်ပါတယ်ဥနေဦးလင်းဇတိုးတိုးတိုးလေးဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဇတိုးတိုးတိုးလေးဆိုရင်တော့ဒေါ်ဆန်းစုကြည်က policy maker လို့ပြောလို့ရတော့ပေါ့ဗျာအဲ့တော့သူကောင်းဆောင်မှုနဲ့ policy ဘိုင်းကတော့သူ့အနေနဲ့အောင်မြင်တယ်လို့သူတုံးတက်ပြီးပြောတာပေါ့နော်ဒါလည်းမှန်တယ်လို့တော့ကျွန်တော်ကလက်ခံပါတယ်ဒါပေမဲ့ implementation ဘိုင်းကတော့အောက်တယ်လို့ပြောရင်မှန်မလားမသိဘူးဗျာ implementation လုပ်တဲ့အခါမှာတချို့တွေကဟိုအတွေ့အကြုံနေတာရယ်ပညာရှင်မရှိတာရယ်အဲ့ဒီအကြောင်းတွေကြောင့်ဟိုအရှင်းပြောလို့ရှိရင်တော့အောင်မြင်သေးတယ်လို့မအောင်မြင်ဘူးလို့ထင်ပါတယ်တော့ဗျာအကြောင်းပြချက်တွေသိပြီးတော့များများပြောမယ်အစအကျိုးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာပညာရှင်တွေရဲ့အကြံဉာဏ်ကိုယူရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ကိုနိုင်နိုင်မှာတစ်ဆက်တည်းအချိန်ပေးလိုက်ချင်ပါတယ်ကိုနိုင်နိုင်တူတူတူလေးဆွေးနွေးလို့ရပါတယ်မင်းမြန်ချင်တာမင်းမြန်လို့ရပါတယ
်တို့အမည်မြန်မာနိုင်ငံကြီးက1962ကနေ1925အထိရက်ဆက်ရုပ်မာတဲ့စစ်အာဏာရှင်တွေရဲ့နေရာမှာနေခဲ့တဲ့တိုင်းပြည်ကခုမှဒီအမျိုးသားဒီမျိုးစုအဖွဲ့ချုပ်ကနေဒီကနေ့ပြန်ဆက်နေရတဲ့အခြေအဆိုကမြန်မာစကားပေါင်းလက်တစ်ခုရှိပါတယ်။ပြည်မောကကြီးကိုပလုံးစုံနဲ့ဆယ်နေရတဲ့အခြေအဆိုတော့တောင်းတော့စောင့်ကြည့်မှာပဲဒီကနေ့လည်းအကောင်းဆုံးကျူးစားနေဝေဖန်မဲ့အစားအလုံးအကူအညီပေးအကြံဉာဏ်ပေးပြီးတော့တိုင်းပြည်ကောင်းမှုအတွက်အလုံးလှုပ်ဆောင်ပေးကြဖို့ဝေဖန်ချက်တွေကိုတော့ဘယ်လိုကြမလဲရှော့ပြီးတော့အကောင်းမြင်ဝါရမ်းနဲ့စောင့်ကြည့်ပြီးကိုကျွန်တော်ညအလုံးကိုမြှတာရခင်ပါတယ
်။ဟုတ်ကဲ့ဦးနေနိုင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်စနေသူတွေကိုပြန်ပြီးအဆက်ပေးကြပါလေဥက္ကမောင်ညိုဘောဂပိတာကိုကျွန်တော်ပြန်ဖိတ်ခေါ်ကြပါလေဥက္ကမောင်ညိုခုနကဥမင်းခင်ဆွေးနွေးသွားတဲ့ချက်ထဲမှာဆရာဥက္ကမောင်ညိုပထမဆွေးနွေးလို့ပါပဲသူတို့အမွေဆက်ခံရတဲ့အခြေအနေတွေသူရှင်းပြသွားတယ်ဒါပေမဲ့သူတစ်ချက်ပြောနေတာ energy အစိုးရအနေနဲ့လက်ရှိသွားနေတဲ့စီးပွားရေးမူဝါဒဟာလမ်းကြောင်းမှန်ပေါ်မှာတော့ရွေ့နေပြီလို့သုံးပါတယ်ခင်ဗျာဥက္ကမောင်ညိုဒါကိုလက်ခံပါလား
လမ်းကြောင်းမှန်ပေါ်ကတော့တင်ထားပါတယ်တော့တင်ထားရတယ်ဒီလမ်းကြောင်းကိုတိတ်မပြောပါဘူးဒီဒါပေမဲ့ဟိုပြောတာရွေ့တာနှေးတဲ့ကိစ္စကိုပေါ့နော်အဓိကထားပြီးပြောတာပေါ့လေ
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမေးချင်တာကအဲ့စီးပွားရေး policy တွေဆွဲဝဲတဲ့နေရာမှာရောအကောင့်ထည့်ဖော်တဲ့နေရာမှာရောတကယ်တက်ကြွသူတွေပညာရှင်တွေကိုထိထိရောက်အသုံးချရလားဥက္ကမောင်ကြီးရဲ့အမြင်သိချင်ပါလေအဲ့ဒီအစိုးရအနေနဲ့ပေါ့
လွယ်လွယ်ပြောရင်တော့လူသစ်ပေါ့လေလူသစ်ဆိုတာကဒီစီမံခန့်ခွဲမှုအတွေ့အကြုံဟိုသိပြောမရှိတဲ့ဒီလူတွေများတာကိုများတဲ့ခါကျတော့စောစောသူပြောသလိုပဲတစ်ကနေပြန်ဆနေရတဲ့ခါမှာလည်းလည်းအချိန်ယူတဲ့သဘောပေါ့လေပထမတစ်နှစ်ကတော့သူကလေးလာနေတယ်စီးပူးနေတယ်ဆိုတဲ့သဘောမျိုးအကြောင်းပြတာပေါ့လေအခုဒီဘက်နှစ်ချက်မှတကယ်လှုပ်လှုပ်ရမယ့်သဘောပေါ့လေ
ဆရာဦးခမောင်ညိုကလက်ရှိ NLD သွားနေတယ်သူတို့ဒီစီးပွားရေးတိုးတက်ဖို့အတွက်စီးပွားရေးထောင်ကောင်းထောင်မှုအတွက်ကြိုးစားနေရကြိုးပမ်းနေတဲ့နေရာမှာအဓိကသူတို့မှာကြုံရတဲ့အခက်အခဲဆိုဘာပြင်းမြင်မိပါလဲ
အခုရပိုင်းပေါ့နော်အခုရပိုင်းအနေနဲ့ပြောရမဆိုရင်တော့တနေ့ကဒီဝန်ကြီးဦးကျော်ဝင်းပြောသွားတာကသူကလှုပ်ရှားတွေလှုပ်ချင်လှုပ်ရမာတွေလှုပ်ရှားတွေကတော့သူမြင်တဲ့ပုံစံရှိတယ်။ဟောသူဆိုအားလုံးပဲအများကြီးပဲချပြသွားတယ်နိုင်ဝဲလောက်ထင်တယ်နော်ချပြပါတခုဆိုရင်ဒါအဲ့ဒါသူလှုပ်ချင်တဲ့ဟာတွေမရှိတဲ့ဖြစ်တဲ့ဟာတွေပေါ့လေအဲ့ဒါဒီကိုလုံနိုင်တဲ့စွမ်းရည်ရှိသလားနော်အခုတနေ့နဲ့တွင်ပေါ့လေလုံနိုင်တဲ့စွမ်းရည်ရှိသလားနောက်တစ်ခုကတော့ လုံးချင်တာတွေကများပြီးတော့ဘယ်ဟာဦးစားပေးမလဲဆိုတဲ့ကိစ္စတစ်ခုရှိတယ်။နောက်တစ်ခုကတော့ဟိုเนาะဒီမှာအစိုးရဟိုကြည့်ဟိုပြောတာတော့တိတ်တော့မများဘူးပေါ့။အဲ့တော့ပုဂ္ဂလိကဘက်ကလည်းဒီပုဂ္ဂလိကဘက်ကအစိုးရကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့ဟာလည်းအရေးကြီးတယ်။ပြည်ရင်းရောပြည်ပရောပေါ့လေ။ဥမာပြည်ရင်းအနေနဲ့ပြောရမယ်ဆိုရင်၃မျိုးလာတွေ့ရတယ်။အဲ့တော့အစိုးရအသစ်လက်အောက်မှာအစိုးရအသစ်ရဲ့ပုံစံတည်အတိုင်းဆက်ပြီးရောစီးပွားရေးလုပ်ငန်းတွေဆက်လုပ်နေတဲ့လုပ်ငန်းတွေရှိတယ်ဒါတစ်ခုပေါ့နောက်တစ်ခုကဟောင်းနှုံကလုတ်တက်ပြီးရောအစ်စ်ကျတော့ဘယ်လိုလုပ်ရမလဲလို့စန်းတဝါဝါသွားနေတဲ့သူတွေရှိတယ်ရက်သွားတဲ့သူတွေရှိတယ်အဲ့တော့ဒီဘာဖြစ်လို့တော့ဒီအစိုးရရဲ့စိတ်နဲ့အစိုးရရဲ့အချက်ပြတာရှင်းရှင်းလင်းလင်းအင်းရှိတာမရှိတာဒါမှမဟုတ်ဒီပဲကောက်မှန်တာမလွဲတာပေါ့လေအဲ့ဒီပုံမှန်မူတည်ပြီးစောစောအခြေအနေ၃မျိုးဖြစ်လာတဲ့အခါမှာပုဂ္ဂလိကကဏ္ဍကတုံ့ပြန်တာကြောင့်မို့လို့လည်းစီဝိုင်းနှိကွေးတယ်လို့သုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာမဒေါက်တာညီညွတ်တင်းကိုလည်းတဆက်တည်းမေးချင်ပါတယ်။ခင်ဗျာဆရာမပြောသွားတဲ့အထက်မှာလည်းပါပါတယ်။လက်ရှိအစိုးရအသင်းအနေနဲ့ပညာရေးနဲ့ပတ်သက်လို့သူတို့ကပြုပြင်ပြောင်းလဲလို့လည်းစိတ်တော်ရှိတယ်။အခြေအနေခက်ခဲတယ်ရှိတယ်။အဲ့တော့ကျွန်တော်တခုတဆက်တည်းမေးချင်တာသူတို့မှာလက်ရှိအကောင့်ထဲပေါ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်နေတဲ့ဒီဥဆောင်နေတဲ့လူတွေရဲ့တက်ကြွမှုသူတို့ရဲ့ထိရောက်သောင်းနိုင်မှုနဲ့ပတ်သက်လို့အားရကျေနပ်စရာရှိလားဆရာမရဲ့အမြင်သိချင်ပါတယ
်။ကျွန်တော်တို့ကလည်းအခုလက်ရှိပညာရေးခေါင်းဆောင်မှုကိုကြည့်လိုက်တဲ့အခါမှာကျွန်တော်ခုနကပြောခဲ့သလိုပဲပညာရေးကိုအကြာကြီးတော့เนาะကျွန်တော်တို့စနေဟောင်းပညာရေးအကြာကြီးလက်ပတ်ခဲ့တဲ့ဒီလိုကိစ္စခေါင်းဆောင်တာဖြစ်နေတယ်လေ။အဲ့တော့ပညာရေးဆိုင်ရာပညာရှင်တွေကတော်တော်လေးကိုရှားပါးပြီးနင်းနေတာတွေ့ရပေါ့နော်။ဒါပြီးအခုတစ်ဖြစ်ဒါပညာရေးဒီနေ့ဒီမှာအစိုးရထက်ဆောင်လို့ရှိရင်ဒါအရက်ထက်အဖွဲ့အစည်းတွေတိုင်းနောက်အဖွဲ့အစည်းတွေကကျောင်းလို့ကျောင်းနေတာပို့ပြီးတော့အောင်မြင်တာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အစိုးရအနေနဲ့ကသူကရက်သက်အခွင့်အရေးကအာပညာရှင်တွေတခါအာဒါ private ပေါ့နော်။ဒါပုဂ္ဂလိကဌာနကပညာရေးဆိုင်ရာပညာရှင်တွေနဲ့သူကပြီးရောပြီးတော့သူကဆောင်ရွက်ရမှာပေါ့နော်။အမှန်တော့ပေါ့နော်။ဒါပေမဲ့အဲ့လိုပြီးရောဆောင်ရွက်မှုပိုင်းမှာဒါအစိုးရဘက်ကအများကြီးအားနည်းတာကိုတွေ့ရတယ်ပေါ့နော်။အစိုးရဆိုတဲ့နေရာကခုနပညာရေးဆိုင်ရာတာဝန်ရှိသူပုဂ္ဂိုလ်တွေပေါ့နော်။အဲ့တော့ဟိုဒါဟာဒီလိုပြင်းလာတဲ့ဖြစ်မှာမဟုတ်မဖြစ်ဘူးမဖြစ်တာကြီးပေါ့နော်ခုနကပညာရှင်ရှားပါးနေကြစကားကိုဟိုပညာရှင်ဦးကြီးဌာနအနေနဲ့ကောင်းကောင်းနားလည်တဲ့သဘောပေါက်တယ်ဒါပေမဲ့တကယ်လက်တွေ့လုပ်ကြနေတဲ့ပညာရှင်တွေလက်တွေ့လုပ်ကြပြီးတော့နိုင်ငံတကာကအာဒီအသိမှတ်ပြုထားတဲ့ပညာရှင်ဆိုင်ရာပညာရှင်တွေဒါအသုံးမချဘူးဆိုတာဟာကိုယ်နိုင်ငံရဲ့ဒါပညာရှင်စနစ်ဟိုကောင်းမွန်ဖို့အတွက်ကိုစံသဟုတ်ပေါ့နော်တကယ်ရှိရလားလို့တော့မှဟိုမင်းတို့ထုတ်ရမလို့ဖြစ်နေတာပေါ့နော
်ဆရာမ
တော့ဒီမကြသေးခင်ကအဟုတ်ပါဘူ
းဆရာမတော့မင်းချင်တာကလက်ရှိသူတို့တကယ်အကယ်၍ပညာရေးတိုးတက်ဖို့အတွက်လှုပ်ဖို့အတွက်အနေစိုးရနဲ့လှုပ်ဖို့အတွက်ကြုံရတဲ့အခြေအနေဆိုရင်အဓိကဘာပြင်းမြင်ပါလဲဆရာမ
အဓိကတော့ဒါခုနကကျွန်တော်ပညာရေးဆိုင်ရာဟိုပညာရှင်တွေမရှိဘူးနောက်တစ်ခါပညာရေးဆိုင်ရာပညာရှင်တွေနဲ့ပူးပေါင်းလက်ပေးလို့တဲ့စံတာမရှိဘူးပေါ့လေဘာကြောင့်လဲဆိုတော့အရင် mindset ပေါ့အရင် mindset အဟောင်းဒါပြီးခဲ့တဲ့နှစ်30 40ကဟို mindset ဟောင်းနေပဲအလုံးလုံးနေသေးလို့အတွေ့ဒါကျွန်တော်တို့ကြီးကြီးဆိုင်နေရတဲ့အကြီးအကဲအခက်ခဲပေါ့နော် mindset လုံးဝမပြောင်းဘူးပေါ့နိုင်ငံရေးစနစ်နဲ့ကန့်နေတဲ့ကျွန်တော်တို့ပညာရေးဆိုင်ရာ mindset ရှိမနေဘူးပေါ့ပညာရေးကိုဥဆောင်နေလို့လေဟာ
ဟုတ်ကဲ့ပါခင်ဗျဆရာမကျေးဇူးပါကျွန်တော်တော့ရှင်ချိုးလက်ပြန်ပေးကြပါမယ်ကုဇော်ဝင်းလှိုင်အာရှီပူမျိုးကကုဇော်ဝင်းလှိုင်တူတူတူလေးမင်းများဆွေးနွေးလို့ရပါတယ်ခင်ဗျကိုစုံဝင်လိုက်ကြပါလားကိုစုံဝင်လိုက်ကြပါလားအဲကိုစုံဝင်လိုက်မင်းဟု
တ
်ကဲ့တူတူတူဆွေးနွေးလို့ရပါတယ်မင်းမြန်လို့ရပါတယ
်ကြာ
ဟုတ်ကဲ့ဆွေးနွေးလို့မင်းမြန်လို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့တူတူတူပါဗျာပြည်ရင်ကြောင်းလေးရလေမင်းတို့ပြန်ကြည့်မယ်ဆိုရင်တော့ဆက်ကနောက်ဆုံးပေးဖို့ဟာအရေးကြီးပါတယ်ဗျာ၃ပုံတစ်ပုံမှာတို့တို့ဝင်ဆက်နေလို့ပါဗျာ
ဟုတ်ကဲ့အဲဒါပဲထင်တယ်ကျွန်တော်နောက်ထပ်တယောက်ဖိတ်ရပါနဲ့ကိုကျော်မြင့်တင်ကိုကျော်မြင့်တင်ကြားပါလား
အော်ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့သူတူတူလေးဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါကျွန်တော်နိုင်ငံမှာပါလဲဆိုတော့ဟိုနိုင်ငံရပါတနည်းဒီ NLD အစိုးရရတနည်းကကာလနိုင်ငံရေးကဏ္ဍတွေမှာတော့ပြည်ရောတိုးတက်မှုတွေရှိပါရဲ့နော်အတိအကျစက်ပိုင်းကဏ္ဍတွေရကျွန်တော်တို့ကျွန်တော်ကရခိုင်ကျွန်တော်တို့မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြတော့ဒီလက်မဲ့ဆက်တရပေါ့နော်ရခိုင်ပြည်နယ်မှာကြတော့ရည်ရန်ခီးဒီဟိုပေါ့တော့အောက်ကနေရတာလမ်းမဆန်တွေတော့အကျန်းဟိုပေါ့ဟိုခက်ခက်တာပေါ့နော်။နောက်ပြီးကျက်မရအမခင်ရရှိဖို့လိုပါခင်ဗျာ။ကျက်မရတွေဟိုပြည်သူတွေပေါ့နော်။ကျက်မရဆင်းဝင်စိတ်ကန်းတွေတွားတဲ့အခါမှာကျက်မရဆေးဝါးတွေအလုံးလုံးတွေမြောက်ကြီးရှိဖို့လိုပါတယ်။ဆေးဝါးအလုံးလုံးလေတော့ကျက်မရဆက်ချက်မှုတွေအပြေဝဟိုဆေးဝါးတွေအလုံးလုံးရှိဖို့ဟိုနိုင်ငံတော်ဆွဲကထပ်ပို့ဖို့လိုရပါတယ်
။ဟုတ်ကဲ့ခင်ဗျာ။
နောက်ပြီးတောင်ကြီးတွေမှာဆိုရင်လည်းကျွန်တော်တို့သဘောရေးစာရေးပေါ့နော်။သဘောရှူလေးစာတွေကဟို ကာလာပေါ်စီကသဘောရိတ်ကတန်းကိုဆင်းဆင်းရတော့တန်ဖိုးရှိတယ်တန်ဖိုးရှိတယ်ပေါ့နော်တောက်သူတွေကဘာလဲဆိုတော့ပမဝါပေါ့ဒီလေယာဆပ်ဖို့လေယာစမိုက်ကိုတောက်လို့ဖို့တော့လွယ်ပါလေခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ခုနပြောလို့ဒီနေ့ဆွေးနွေးပွဲမှာတခြားဒီအချင်းကဏ္ဍတွေပေါ့နော်ဒေဂျီကျမ်းမာကြီးတို့လေယာမီကိစ္စတွေပြဿနာတွေရောအများကြီးပါတူတက်မှုမရှိဘူးတက်နေရဆိုတဲ့အမြင်တွေလည်းအများကြီးပါဒါနဲ့ပတ်သက်လို့ကျွန်တော်အချိန်မီကတော့မဆွေးနွေးနိုင်တာပါအခုကိုကျော်မြင့်တင်ထည့်ပြောသွားတဲ့အတွက်ကျေးဇူးပါခင်ဗျကျွန်တော်ဆရာဦးခေါင်ညူကိုစီးပွားရေးနဲ့ပတ်သက်လို့ပြန်ပြီးတော့မေးချင်ပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကခုနကဆရာမဒေါ်ညူအသင်းပြောသွားတဲ့အထက်မှာတော့သူတို့ပညာရေးလောကမှာဦးဆောင်သူတွေရဲ့minded ပေါ့နော်သူတို့ရဲ့စိတ်ခံယူချက်ကိုသူတန်ရရှိတယ်ဘယ်လောက်ထိပြင်ပြောင်းလဲလူရဲ့ mind တချို့ရဲ့ရှိရလားဆိုတာကျွန်တော်စီးပွားရေးလောကမှာရောစီးပွားရေးဘက်မှာရောဥဆောင်မနေကြတဲ့ဥနာဝင်ကြီးဥချုပ်ဝင်ဖြစ်စီဝင်ကြီးဥသားမြင့်ဖြစ်စီသူတို့ဘက်ကရော reform minded ပြင်ပြောင်းလဲလူရဲ့ဟို mind တစိတ်ဆန္ဒနဲ့သူတို့ရဲ့စိတ်ကူးစိတ်တန်းတွေဘယ်လောက်ထိရှိရလို့ရောထင်ပါလဲ
ကျွန်တော်နဲ့ထိတွေ့မိတဲ့လောက်ကတော့သူတို့ကပြင်ပြောင်းလဲခြင်းနဲ့စိတ်ရှိတယ်နောက်ပြန်ပြင်ပြောင်းလဲမှဖြစ်မယ်ဆိုတော့စေတနာလည်းရှိပါတယ်ဒါပေမဲ့သိရှိတိုင်းလုံးလို့မရဘူးသူတို့ကြည်လုံးလို့လည်းမရဘူးเนาะသူတို့အောက်မှာဟလာဟိုအဖွဲ့အစည်းတွေရှိတယ်ဝန်ထမ်းတွေရှိတယ်အရာရှိတွေရှိတယ်အဲ့ဒီတစ်ခုလုံးကိုချွေအောင်ရွေးဖို့ဆိုတာသိပြမလွယ်ဘူ
းဟုတ်ကဲ့ခင်ဗျအဲ့တော့တကယ်တမ်းခုနပြောလို့သူတို့ကဥဆောင်ပြီးတော့မူဝါဒချမှတ်တဲ့လူတွေဖြစ်တဲ့ခါကျတော့မူဝါဒဘိုင်းဆိုင်ရာနဲ့ပတ်သက်လို့ရောဆရာဘာများဝေဖန်လို့လဲ
မူဝါဒဘိုင်းကဒါဟိုတနေ့ကဥကြဝင်ပြောတဲ့ခါကိုသူတော်ဆွေးနွေးနေကြတာများတာပေါ့လေအော်စီဝိုင်းတိုးတက်တော့မယ်ဆိုတဲ့ကိစ္စအလုံးနိုင်လုံးနိုင်ကတော့တိုးတက်နိုင်ပါတယ်မတိုးနိုင်နိုင်ဘူးလို့ပြောလို့မရဘူးတော်တော်ပြောသလိုပဲသူ့ဟာကရည်ရွယ်ချက်တွေများနေတော့နိုင်မှနိုင်မှမလားအဲ့ဒီရည်ရွယ်ချက်တွေအများကြီးကိုအကောင့်တွေပေါ်တိုင်းနဲ့စွန့်ရှိတဲ့သူတွေရှိမှရှိပါမလားဆိုတော့ကျွန်တော်အဲ့ဒီဟာကိုပူပန်တာပါ
ဟုတ်ကဲ့ဆရာမဒေါ်ညူအသင်းကျွန်တော်စက္ကန့်30လောက်ချိန်ရပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကလက်ရှိပညာရေးနဲ့ပတ်သက်လို့ပေါ့ဆရာမအနေနဲ့ဟိုအနေနဲ့အကြံပြုပြီးတော့ပြောတိုးတက်အောင်ဆိုရင်ဘာကိစ္စမျိုးတွေအဓိကကံမှုလို့ပါလဲသူတို့ရဲ့မူဝါဒပိုင်းဆိုင်ရမှာပေါ့
အခုပညာရေးမှာကလေပညာရေးမှာတော့ဘ ਹੁ ချုပ်ကံမှုလျှော့ပေးရမယ်ပေါ့နော်အခုပညာရေးစနစ်ကအရင်အတိုင်းပဲဘ ਹੁ ချုပ်ကံမှုတအားများနေတယ်အဲ့တော့ကျွန်တော်တို့အကောင့်ချေပေါ်ကျတဲ့ဒီမိုကရေစီပညာရေးဆက်ရပညာရေးစနစ်ကိုပေးရအောင်ပေါ့နော်အဲ့ပညာရေးဆိုင်ရာလူလက်ခွင့်ကိုအာမခံဖို့လုပ်ရပေါ့အဲ့လိုပညာရေးဆိုင်ရာလူလက်ခွင့်ကိုအာမခံဖို့ရောဘ ਹੁ ချုပ်ကံမှုကိုလျှော့ချဖို့ရောဆိုလို့ရှိရင်အခုရှိနေတဲ့မြို့သားပညာရေးဥပဒေအပေါင်းကျန်တဲ့ပညာရေးစစ်သက်ဥပဒေကိုကျွန်တော်တို့အမြန်ဆုံးပြန်လည်ပြင်ဆင်ပေးဖို့လိုတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့
အဒေတာလိုက်ကျောင်းလိုက်ကျွန်တော်တို့ပညာရေးဆိုင်ရာလူလက်ခွင့်တွေမဖြစ်မနေပေးရမယ်ဒါမှလည်းနိုင်ငံတော်ကတွားချင်နေတဲ့နိုင်ငံရေးစနစ်နဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုပြန်လို့ရမှာပေါ့မဟုတ်လို့ရှိရင်ကျွန်တော်တို့အရေးကြီးနိုင်ငံတွေနဲ့တော့မရှင်နိုင်တဲ့ပညာရေးစနစ်ကျွန်တော်တို့ဖြစ်နေတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်တို့တဲ့ဒီလိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဆရာဦးခမောင်ညိုဘောဂပိတာဒေါက်တာညိုညိုအသင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျသွားရှင်အားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်
ဒီရေမြန်မာပိုင်းအင်ကာနေညာတရားလည်လိုက်အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမဆင်ဖြူထွေးကြီးညာပေးပါမယ်ရှင်အချမ်းပတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့မွတ်စလင်နိုင်ငံ6နိုင်ငံကပြည်သူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုဟန့်ကြားတဲ့ဒီဖက်ဒရယ်တရားရုံးတစ်ခုရဲ့နောက်ဆုံးဆုံးဖြတ်ချက်ကိုသမ္မတထရမ့်ကထိုးနှက်တုံ့ပြန်လိုက်ပါတယ်။တိုင်းပြည်အတွက်အမြင်ရှိနေတဲ့အခုလိုချိန်မျိုးမှာခီးသွွာလာခွင့်ကတ်သက်တဲ့အမိန့်ကိုအမတ်ကိုအယူခံတရားရုံးကထက်ပြီးတော့ဟန့်ကြားအောင်မယ်ဆိုတာကတော့သူမျှော်လင့်ထားပြီးသားပါလို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုဆွေးနွေးပွဲသမင်းနာမဒီကနေ့ရေးသားထားပါတယ်။အမေရိကန်ရှင်းနေကျုပ် Jeff Sessions ကတော့ဒီကနေ့အင်္ဂါနေ့မှာလွှတ်တော်ရှင်းမောက်ထွက်ဆိုဖို့ရှိနေပါတယ်။အထက်လွှတ်တော်ကော်မတီရှင်းမောက်မှာရှင်းနေကျုပ် Sessions အနေနဲ့ရုရှားသံအမှတ်နဲ့အဆက်အသွယ်နောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အကြီးအကဲကိုရာဇဝတ်ထုတ်တဲ့ကိစ္စမှာပါဝင်ပတ်သက်မှုကိစ္စတွေကိုမေးမြန်းခံရမယ့်အနေအထားရှိနေပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲကတော့ဒီပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံမှာ2016ခုနှစ်ကဒီဝါဒဖြန့်ပိုစတာတစ်ခုကိုခိုးယူဖို့ကြိုးစားမှုနဲ့2015နှစ်ချခံထားရတဲ့အမေရိကန်ကောလိပ်ကျောင်းသားတယောက်ကိုမြောက်ကိုရီးယားဆွေရကပြန်လွှတ်ပေးလိုက်ပြီလို့အမေရိကန်နိုင်ငံသားယုံကြည်ရက်စတီလာဆန်ကပြောပါရယ်။ Otto Wambia ကို6ကနေပြန်လွှတ်ပေးလိုက်ပြီးတော့သူဟာအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့ဝန်ကြီးတယ်လာဆန်ကကြေညာချက်မှာဖော်ပြထားပါရယ်။ Washington Post သတင်းစာထဲမှာတော့သတိမိမျောနေတဲ့ Wambia ကိုမြောက်ကိုရီးယားနိုင်ငံတဲကနေစေဝါကူတာနိုင်ဖို့အတွက်ကဲထုတ်ခဲ့ရတာလို့ဖော်ပြထားပါရယ်။ Ohio ပြည်နယ်မှာရှိတဲ့သူ့ရဲ့နေအိမ်ကိုဒီကနေ့ညနေပိုင်းမှာ Wambia ပြန်ရောက်မှာဖြစ်တဲ့အကြောင်းနဲ့သူဟာတစ်နှစ်လောက်မိမျောနေခဲ့တဲ့အကြောင်း Washington Post သတင်းစာမှာဖော်ပြထားပါရယ်ရှင်။ တရင်ချင်းချုပ်ကိုမှခင်ပြထွေးကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်မွေးအားမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလေးဖြစ်ပါတယ်ကျမရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ UA American အံအင်္ဂါနေ့ညဗက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်နဲ့ချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.